Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American တန်ရက်2016ခုနှစ်အောက်တိုဘာလ20ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆက်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။ရွေးကောက်ပွဲရလက်အပေါ်လက်ခံမယ်လို့ပြောဆိုဖို့ကို Republican သမ္မတလောင်း Donald Trump ကညှင်းဆိုလိုက်ပါတယ်။အီရန်နိုင်ငံမိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲတွေကမှန်းထတာထက်ပိုမြန်းတယ်လို့အီရန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကန့်သက်တားဆီးထားတာတွေကိုဖယ်ရှားပေးဖို့မြန်မာအစိုးရကိုနိုင်ငံတကာအခွင့်အရေးအဖွဲ့ကြီးတစ်ခုကတောင်းဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။အခုညပိုင်းသတင်းလွှာတွေမှာတော့ရခိုင်နဲ့ကချင်ပြည်နယ်တွင်ကဒုက္ခသည်တွေကိုအကူအညီပေးခွင့်ပိတ်ထားတာပြန်ရုပ်သိမ်းပေးဖို့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။
When it comes to Rakhine State, the main concern we have at the moment actually is that access to everyone appears to be completely restricted.
မကြခင်နာဆင်ရဖို့ရှိပါလေရှင်။အပြည့်ရစာချုပ်လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့၃ရက်ကြာတဲ့အစည်းအဝေးကနေပြီးတော့ဘလို့စိန်ခေါ်မှုတွေထွက်ပေါ်လာခဲ့ပါသလဲ။ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေနဲ့အတူအမေရိကန်သမ္မတရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေအပေါ်မှာတုံ့ပြန်မှုတွေကိုလည်းနာဆင်ကြရမှာပါ။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
Republican Party ရဲ့သမ္မတလောင်း Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမှာဆက်စည်းရေးအဖွဲ့ပြောဆိုရာကိုမနေ့ဗုဒ္ဓဟူးနေ့ညကလှုပ်တဲ့သမ္မတလောင်းစကားစစ်ထိုးပွဲမှာထပ်မံပြောဆိုပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညှင်းပယ်ခဲ့ပါတယ်။အဲ့ဒီအချိန်ရောက်မှကြည့်ကြတာပေါ့လို့ Mr. Trump ကပြောဆိုခဲ့တာပါ။ဒါပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်တွေရဲ့စိတ်ထဲကိုသူ့ကိုမထောက်ခံဖို့ရိုက်သွင်းနေတယ်။နောက်ပြိုင်ဖက်ဒီမိုကရက်သမ္မတလောင်း Hillary Clinton ဟာဆိုရင်လည်းရှင်ပြိုင်ရွေးကောက်ခံခွင့်တောင်မရသင့်ဘူးလို့ယုံကြည်တဲ့အကြောင်း Mr. Trump ကပြောဆိုခဲ့တာပါ။ Mr. Trump ရဲ့ပြောဆိုတွေဟာအမေရိကန်အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းတဦးအနေနဲ့ယုံနိုင်လောက်စရာမရှိတဲ့အပြောအဆိုမျိုးဖြစ်ပြီးဘယ်သူ့ကိုမဲထည့်ရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစိတ်ပြောင်းသွားစေနိုင်တယ်လို့ Arizona တက္ကသိုလ်နိုင်ငံရေးနဲ့ကမ္ဘာ့အရေးလေ့လာရေးဆိုင်ရာဌာနရဲ့တွဲဖက်ပေါင်းပေါက်က Richard Haria ကပြောပါတယ်။ American နိုင်ငံရေးစနစ်ရဲ့တရားဝင်မှုအပေါ်မှာမေးခွန်းထုတ်ခဲ့တဲ့အပေါ်မှာတော့ American ပြည်သူတွေလက်ခံကြမယ်မထင်ဘူးလို့လည်းပေါင်းပေါက်က Haria ကထပ်ပြောပါတယ်။သမ္မတလောင်းနေရဲ့နောက်ဆုံးစကားစစ်ထိုးပွဲမှာအငင်းခုန်ဖြစ်ခဲ့တဲ့ကိစ္စရပ်တွေတဲ့ကတစ်ခုကတော့ရုရှားရဲ့ထောက်လှမ်းရေးဆောင်ရွက်ချက်တွေနဲ့ဒီဆောင်ရွက်ချက်တွေကမစ္စတာထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုအထောက်အကူပေးနေတဲ့ဆိုတဲ့ဆွဆွဲချက်တွေအပေါ်မစ္စတာထရန့်နဲ့မစ္စစ်ကလင်တန်လို့အပြန်အလှန်ဝေဖန်ထုတ်နေခဲ့ကြတာဖြစ်ပါတယ်။ American website တွေလူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့ email တွေကိုရုရှားတို့ကချိုးဖောက်ရယူပြီး internet ပေါ်ကိုတင်းမှုအတွက် WikiLeaks ကိုအချက်လက်တွေပေးနေတယ်လို့မစ္စစ်ကလင်တန်ကပြောဆိုပြီးဒါရီကိုရုရှားဆိုရရဲ့အမြင့်ဆုံးအဆင့်ကလုံနေတာရုရှားသမ္မတပူတင်လုံနေတာဖြစ်ပြီးအမေရိကန်ရွေးကောက်ပွဲအပေါ်ဩစာတက်ရောက်မှုရှိစေဖို့လှုံ့ဆော်နေတာဖြစ်တယ်လို့ထောက်လှမ်းရေးအေဂျင်စီ18ခုကအတည်ပြုထားတဲ့အကြောင်းလဲမစ္စစ်ကလင်တန်ကပြောဆိုပါတယ်။မစ္စတာထရန့်ကတော့သူပူတင်ကိုမသိတဲ့အကြောင်းဒါပေမဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးပိုကောင်းရင်ကောင်းမယ်ဆိုတဲ့သူ့ရဲ့အယူအဆကိုထပ်ပြီးပြောခဲ့ပါတယ်။ဒါအပြင်ရုရှားသမ္မတပူတင်ဟာမစ္စစ်ကလင်တန်ကိုရောအမေရိကန်သမ္မတဘရက်အိုဘားမားကိုရောမလေးစားဘူးဆိုပြီးတော့လဲမစ္စတာထရန့်ကပြောဆိုခဲ့ပါတယ်
။အီရတ်ဝန်ကြီးချုပ်ကမိုဆူးမြို့ကို IS လက်ထက်ကနေပြန်လည်တက်ခိုက်သိမ်းပိုက်တဲ့ဆက်စင်ရေးဟာအရင်မှန်းတားတာထက်အများကြီးပိုမြန်သွားတယ်လို့ထုတ်ပြောလိုက်ပါတယ်။အီရတ်ဝန်ကြီးချုပ် Haider al-Abadi အနေနဲ့အနောက်နဲ့အရှေ့လက်ပိုင်းဒေသနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအခုလို IS တွေကိုမောင်းထုတ်ပြီးနောက်ပိုင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘယ်လိုပြန်လည်ထူထောင်မလဲဆိုတာကို Paris မြို့မှာဆွေးနွေးရင်းအခုလို့ထုတ်ပြောလိုက်တာပါ။မနေ့တုန်းကလည်းအီရတ်ကမာမိတ်တပ်ဖွဲ့မြေပြင်စစ်ဆင်ရေးတပ်မှု American ဘုတ်ချုပ်က IS သေးကြွတွေတင်ထားတဲ့မိုဆူးမြို့ကိုပြန်လည်တိုက်ခိုက်သိမ်းပိုက်နေတဲ့အီရတ်တပ်တွေအနေနဲ့ဆက်ဖိတိုက်ပေးကြဖို့တိုက်တွန်းခဲ့ပါသေးတယ်။ American ဘုတ်ချုပ် Gary Velosky ကအခုလိုဖိတိုက်ရမှာစီစဉ်ထားတာတည်းပိုအလျင်စလိုမလုပ်ကြဘူးဘာလို့လဲဆိုတော့ရန်သူအတွက်အခွင့်အလမ်းမပွင့်သွားစေဖို့ဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဗိုလ်ချုပ်ဖော်လက်စကီကဆက်ပြီးမိုဆူးကိုအမြန်မဝင်နဲ့လို့တော့ဆိုလိုတာမဟုတ်ဘူးအခုရထားတဲ့တိုက်ပွဲအရှိန်ဟုန်ဆက်ထိန်ထားပြီးရန်သူတွေပြိုကွဲသွားအောင်မယက်မနာဆက်ဖိတိုက်ဖို့ကသာဆိုလိုတာပါလို့ဘက်ဂရက်မြို့ကနေတယ်လီဖုန်းနဲ့တဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်။ဗိုလ်ချုပ်ဖော်လက်စကီကပဲဒီ IS စစ်သွေးကြွတွေနေတဲ့ဒီမြို့ကိုလက်လွတ်ရမယ်နောက်ဆုံးအချိန်ထိပုံမှန်စစ်တပ်လိုအလုံးအင်းနဲ့ခန်းစစ်ဆင်သွားပြီးနောက်ပိုင်းမှာတော့ပျောက်ကြားသဘုံတက်အသွင်ပြောင်းကာ အီရတ်တပ်တွေနဲ့အရဲသားတွေကိုနှောက်ယှက်လိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။တကယ်တော့မိုဆူးမြို့တိုက်ပွဲမှာအမေရိကန်အနေနဲ့ထောက်လိုင်းတည်င်းနဲ့ထောက်ပို့လုပ်ငန်းတွေအပြင်ထောင်ချီတဲ့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ကူမှုတွေနဲ့အပါအချီဟတ်ရင်အုံပြည့်မှုတွေကိုပံ့ပိုးအကူအညီခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်လူသားချင်းစာနာထောက်ထားတဲ့အနေနဲ့ပြစ်ခတ်ရက်စက်ရေးကိုနောက်ထပ်24နာရီထပ်တိုးဖို့အမိန့်ပေးထားတယ်လို့ရုရှားကပြောပါတယ်။ဆီးရီးယားနဲ့ရုရှားတို့ကအလက်ပိုမြို့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုအင်ကာနီကဆက်လို့ရက်စဲခဲ့တာဖြစ်ပြီးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးကဒေသစံတော်ချိန်ကြာသပတေးနေ့ညနေ9နာရီမှအဆုံးသတ်ရမှာဖြစ်ပါတယ်။အပြစ်ခတ်ရက်စက်ရေးသဘောတူညီချက်အရဆီးရီးယားစစ်တပ်ဖက်ကအရက်သားတွေဘေးအန္တရာယ်ကင်းခဲ့တဲ့မြို့ရင်းကထွက်ခွာသွားနိုင်ဖို့အတွက်လမ်းကြောင်း၈ခုဖွင့်ပေးရမှာဖြစ်ပါတယ်။လမ်းကြောင်းတစ်ခုကတော့လက်နက်ချပြီးထွက်ခွာသွားခြင်းနဲ့သဘုံနေအတွက်ဖြစ်ပြီးတူရကီကိုသွားတဲ့လမ်းကြောင်းတစ်ခုနဲ့သဘုံထင်းချုပ်ရာအစ်တလစ်ပြည်နယ်ကိုသွားရလမ်းကြောင်းတစ်ခုဖြစ်ပါတယ်။အလက်ဖိုမြို့အရှေ့ပိုင်းဒေသမှာအရသာ2သိန်းခွဲလောက်အထောက်ပံ့နေဆိုးဆိုးဝါးဝါလိုအပ်နေပြီးရာနဲ့ချီတဲ့အရေးပေါ်ဆေးကုသပေးဖို့လိုအပ်နေသူတွေကိုကယ်ထုတ်ဖို့လည်းလိုတယ်လို့ကုလသမဂ္ဂကပြောဆိုနေပါတယ်။ကုလသမဂ္ဂနဲ့ချက်ချင်းဒီအသင်းရဲ့ထောက်ပံ့ရေးရှင်တွေကတူရကီနယ်စပ်မှာရှာနာထားပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေဘေးအန္တရာယ်ကင်းကင်းနဲ့ပို့ဆောင်နိုင်မဲ့အာမခံချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်ရှင်
။ယူကရိန်းသမ္မတကငြိမ်းချမ်းရေးစာချုပ်ခိုင်မာစေဖို့ဥရောပလုံခြုံရေးစောင့်ကြည့်မှုတပ်တွေကိုခွဲထွက်ရေးသမားတွေအခြေစိုက်ရာနိုင်ငံအရှေ့ပိုင်းကိုစေလွှတ်မယ်လို့ထုတ်ပြောလိုက်ပါတယ်။မင်းစ်ငြိမ်းချမ်းရေးစာချုပ်ဖို့အသက်ဝင်လာစေဖို့အတွက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရေးအဖွဲ့ကလက်နက်ကင်ရဲအဖွဲ့တစ်ခုကိုအခုလိုစေလွှတ်ဖို့သဘောတူညီချက်ကိုမနေ့ကယူကရိန်းရုရှားပြင်သစ်ဂျာမနီတို့ပါတဲ့ဘာလင်မြို့ကဆွေးနွေးပွဲမှာရခဲ့တာပါလွန်ခဲ့တဲ့လပေါင်း20ခန့်ကရခဲ့တဲ့ဒီ Minsk သဘောတူညီချက်အပြီးမှာယူကရိန်းဆိုရတက်နဲ့ရုရှားတို့ထောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေအကြားကြီးမားပြင်းထန်တဲ့တိုက်ပွဲတွေဖြစ်တာနည်းလာပြီးမဲ့ငြိမ်းချမ်းဆွေးနွေးပွဲတွေကတော့ဆက်မလုပ်နိုင်ပဲတိုက်ပွဲတွေသာဆက်ဖြစ်လာနေခဲ့ပါတယ်ဒီငြိမ်းချမ်းသဘောတူညီချက်အပေါ်အသက်ဝင်လာစေဖို့အခုဥရောပစောင့်ကြည့်မှုတပ်ဖွဲ့တွေဆေးလွှတ်ရေးသဘောတူညီချက်ရပေမဲ့လည်းလက်တွေ့လှုပ်ဆောင်မဲ့လုပ်ငန်းစဉ်နဲ့ငင်းချိုင်းလမ်းပြမြေကိုအသေးစိတ်တွေကိုတော့ဆက်ဆွေးနွေးကြဖို့စိန်ခေါ်မှုတွေရှိနေပါတယ်။အခုဆီလုံးမဲ့ဥရောပစောင့်ကြည့်တပ်ဖွဲ့ရဲ့အဓိကတာဝန်ကတော့မနစ်ကချုပ်ဆိုခဲ့တဲ့ဒီ Minsk သဘောတူညီချက်ထဲကအဓိကသတ်မှတ်ချက်ဖြစ်တဲ့ Ukraine ရှေ့ပိုင်းဒေသဆိုင်ရာရွေးကောက်ပွဲတွေမှာလုံခြုံရေးစစ်ချရအောင်စောင့်ချက်ပေးရေးဖြစ်ပါတယ်ခင်ဗျာ။
American အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြောက်ကိုရီးယားဆွေရကနိုင်ငံအနောက်မြောက်ပိုင်းကူဆောင်းမြို့အနီးမှာပေတိန်ဒုံးကျည်တစ်စင်းကိုစမ်းသပ်ပစ်လုခဲ့တာမအောင်မမြင်ဖြစ်ခဲ့တာကိုတွေ့ရတယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားအစိုးရဟာတလတ်ပြည်မူဆူရန်ဒုံးကျည်တစ်စင်းကိုဒီကနေ့အစောပိုင်းကပစ်လုစမ်းသပ်ခဲ့ပုံရတယ်လို့မြောက်အမေရိကလေးဆောင်ကာကွယ်ရေးကုတ်ကဲဌာနကပြောပါတယ်။ဒုံးကျည်ဟာပြစ်လို့ပြီးမကြခင်မှာပောက်ကွဲသွားပုံရပြီးဘာချင်းချမှုမှမရှိဘူးလို့အမေရိကန်နဲ့တောင်ကိုရီးယားစောင့်ကြည့်သူတွေကပြောတာပါ။မြောက်ကိုရီးယားဟာပြီးခဲ့တဲ့စနေနေ့တုန်းကလည်းမူဆရန်ဒုံးကျည်တစင်စမ်းသပ်ပြစ်လို့ခဲ့တာမှာအခုလိုပဲတင့်မကြခင်မှာပောက်ကွဲပြီးမအောင်မမြင်ဖြစ်ခဲ့ပါတယ်။မူဆရန်အမျိုးအစားဒုံးကျည်ဟာဂျပန်ဒါမှမဟုတ်တောင်ကိုရီးယားနိုင်ငံတွေကိုအလွဲတကူအရောက်ပြစ်နိုင်တယ်လို့အမေရိကန်ပိုင်းဂွန်းကျွန်းထီရောက်အောင်ပြစ်ခတ်နိုင်တဲ့ဒုံးကျည်ဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကမြောက်ကိုရီးယားစမ်းသပ်ခဲ့တဲ့ဒုံးကျည်ကတော့ကီလိုမီတာ400အကွာအဝေးအထိဂျပန်ပင်လယ်ထဲကိုကျခဲ့ပြီးကီလိုမီတာ1400အမြင့်အထိတက်ခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလမှာမြောက်ကိုရီးယားကနျူကလ িয়ার ဆန့်သတ်မှုတွေလုပ်လာခဲ့ပြီးတဲ့နောက်ကုလသမဂ္ဂကတန်းခတ်ပိတ်ဆို့အရေးယူမှုသစ်တွေထပ်မံချမှတ်နိုင်အောင်အမေရိကန်နဲ့တရုတ်နိုင်ငံတွေကြားသဘောတူညီချက်ရရေးကြိုးပမ်းနေချိန်မှာပဲဒီကနေ့မြောက်ကိုရီးယားကနောက်တစ်ကြိမ်ပြင်လို့ဆန့်သတ်တာဖြစ်ပါတယ
်။ဖိလစ်ပိုင်နိုင်ငံအနေနဲ့သူ့ရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာအရေးပါတဲ့မဟာမိတ်အမေရိကန်နိုင်ငံနဲ့လမ်းခွဲမယ်လို့သမ္မတရိုဂျီကိုဒူတာတိကခြေညာလိုက်ပါတယ်။တရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အနေနဲ့ရောက်ရှိနေစဉ်အတွင်းဒီနေ့မှာပဲသမ္မတဒူတာတိကအခုလိုခြေညာလိုက်တာပါ။ဖိလစ်ပိုင်နဲ့တရုတ်နှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်မဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးဖို့သွားရောက်တဲ့ဖိလစ်ပိုင်သမ္မတရဲ့တရုတ်နိုင်ငံခီးစဉ်ကိုအမေရိကန်ကလည်းနီနီကက်ကက်စောင့်ကြည့်နေပါတယ်။တရုတ်တိုးဝန်ကြီးချုပ်ဂျန်ကောင်းလီနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံစဉ်အတွင်းဖိလစ်ပိုင်သမ္မတကအမေရိကန်ပြည်ထောင်စုနဲ့လမ်းခွဲပြီးဆိုတာကိုခြေညာလိုက်ကြပါ။လေးရက်ကြာတရုတ်ခီးစဉ်အတွင်းမှာသမ္မတဒူတာတိအနေနဲ့တရုတ်ဝန်ကြီးချုပ်လီခါချန်တရုတ်သမ္မတရှီချင်းဖင်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာတရုတ်နဲ့ဖိလစ်ပိုင်ကြားယဉ်ကျေးမှုစီးပွားရေးခီးသွားလာရေးကုန်သွယ်ရေးမွေးစေဝါတိုက်ဖြတ်ရေးနဲ့ ပင်လယ်ရေကြောင်းဆက်သွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်73ခုကိုလက်မှတ်ထိုးနိုင်ခဲ့ပါတယ်။နှစ်နိုင်ငံကမ်းခြေဆောင်တက်တွေကြားပူးတွဲကော်မတီတစ်ခုဖွဲ့စည်းဖို့လည်းသဘောတူလိုက်တာကြောင့်တောင်တရုတ်ပင်လယ်ပိုင်နဲ့ငင်းပွားမှုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေမှာအထောက်အကူပြုလာနိုင်ပါတယ်။တကယ်တော့ဖိလစ်ပိုင်သမ္မတအနေနဲ့သူရဒူးတာဝန်စတင်လက်ခံတဲ့မေလကစလို့အမေရိကန်ပြည်ထောင်စုနဲ့ခက်ခွာခွာနေပြီးတရုတ်နဲ့ဆက်ဆံရေးပိုကောင်းအောင်ကြိုးစားလာတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့သတင်းဘက်ကတက်တော် 88 နှစ်အရွယ်မှာနှက်ရွာဆန်းခဲ့တဲ့ထိုင်းပြည်မင်းမြတ်ဘူမိဘောအတူဟာတဲ့အတွေ့အထူးစုတောင်းပွဲကိုဒီကနေ့ထိုင်းနိုင်ငံမှာကျင်းပနေပြီးတော်ဝင်မိသားစုတွေလည်းတက်ရောက်နေပါတယ်။ဘုရင်နန်းတော်တလွန်ဆောင်ခမ်းမမှာကျင်းပတဲ့ဒီခမ်းနားမှာတန်ဃာတော်တွေကပရိတ်တရားတွေရွတ်ဖတ်တရဲစေခဲ့ကြပါတယ်။ဖျားကိုစီမီကတ်လို့အဲ့ဒီနောက်ဖျားကိုရောဘုရင်မင်းမြတ်ကိုရောကရော့ပြီးတဲ့အခါမှာတော့အင်းရှိဆန်မင်းသားဘဲချင်လာလောင်ကောင်းကတန်ဃာတော်တွေကိုဆွန့်ကပ်ပါတယ်။နန်းတက်တတန်80/90ကြာခဲ့တဲ့ဘီအင်ကြီးကိုနောက်ဆုံးအချိန်အယူအသေးပြုတ်ဖို့နန်းတော်ရဲ့ဝင်ကွင်းရဖို့အတွက်ပြင်မာစောင့်နေကြသူတွေကလည်းထောင်ပေါင်းများစွာရှိခဲ့ပါတယ်ရှင
်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းဟိုင်းမာစူပါတိုင်ဖွန်းမုန်တိုင်းဝင်တိုက်တာကြောင့်ရေကြီးမြေပြိုတာတွေအပါအဝင်လျှက်စစ်တပ်အားလည်းပြတ်တောက်ကုန်ပါပြီ။ဒါပေမဲ့လူပေါင်း3000နီးပါးကိုဘေးလွယာရွှေ့ထားခဲ့တာကြောင့်လူများပြားထိခိုက်ဒေဆုံးမဲ့အရေးရှောင်နိုင်ခဲ့ပါတယ်။ကြီးကြီးမားမားထိခိုက်ပျက်စီးတဲ့တဲ့မျိုးမရသေးပေမဲ့လည်းတပင်းတွေလဲချတာမြေပြိုတာနဲ့ရေကြီးတာတွေကြောင့်ဆက်သွယ်ရေးနဲ့အကူအညီပေးရခက်ခဲတွေဖြစ်နေပါတယ်။မုန်တိုင်းကြောင့်လူခဏယောက်ထက်မနည်းသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပေမဲ့ NDA အများဆုံးကျနိုင်တဲ့နေရာတွေကလူတွေကိုရွှေ့ထားတာကြောင့်ထိခိုက်သေဆုံးသူအများပြားဖြစ်မဲ့ရေကိုတားဆီးနိုင်ခဲ့တာပါ။တကယ်တော့မုန်တိုင်းဟာပင်လယ်ထဲကိုဝင်သွားပြီးအားပြော့သွားပြီးဖြစ်ပေမဲ့တရုတ်နိုင်ငံကိုဝင်တိုက်ဖွဲ့ရှိတယ်လို့မိုးလေဝသခန့်မှန်းသူတွေကပြောထားပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့သမ္မတရိုဒရီဂိုဒူတာတေးကလူထုအနေနဲ့တဘာဝ NDA ဆိုင်ရာဌာနတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံမှာအရင်လိန်ထူချင်းဆက်ဆံတဲ့မှုနဲ့တရားစွဲခံခဲ့ရသူထောင်ပေါင်းများစွာကိုလွတ်ငင်းချမ်းသာခွင့်ပြုလိုက်ပါပြီ။အရင်လိန်ထူချင်းဆက်ဆံမှုဆန့်ကျင်တဲ့ဥပဒေအောက်မှာတရားစွဲခံရသူဘယ်သူမှမဆိုထူရင်းလိုနာမည်ပေးထားတဲ့ဥပဒေတည်အောက်မှာအခုလိုပြစ်ဒဏ်ကင်းလွတ်ခွင့်ရလာပြီလို့ဒီကနေ့ကြေညာတာဖြစ်ပါတယ
်။
ကြတာရည်နှစ်ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါတော့မရှင်။ပြည်ပခကြောင့်ပိတ်မိနေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံဒုက္ခသည်တွေစီသွားမဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပိတ်ပင်ထားတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်မောင်တော်ဒေသအတွင်းမှာဆိုရင်ဒေသခံတွေအထူးသဖြင့် Rohingya Muslim တွေဟာအပြင်ထွက်သွားလာဖို့ထိတ်လန့်ပြီးဆေးရုံဆေးခန်းကိုတောင်မလာရဲကြဘူးလို့ပြောပါတယ်။မရှားဖောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်တွေစီကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေတွားရောက်ခွင့်ပိတ်ပင်ကန့်သတ်ထားမှုတွေကိုချက်ချင်းရုပ်သိမ်းပေးဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတေသည် Laura Hash ကအခုလိုမှတ်ချက်ပေးပြောဆိုပါတယ်။
Well, I mean, I think when it comes to Rakhine State, the main concern we have at the moment actually is that access to everyone appears to be completely restricted. So it's very difficult.
ရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျမတို့အဓိကစိုးရိမ်တာကလူတွေစီကိုဝင်ရောက်ခွင့်လုံးဝကန့်သတ်ပိတ်ပင်ထားတာပါ။အဲ့ဒီထဲကအခြေအနေတွေဘာတွေဖြစ်နေလဲဆိုတာကိုသိရဖို့အရန်ကိုခတ်ပါတယ်။ကျမတို့သိရသလောက်ကတော့လုံခြုံရေးအခြေအနေအရဆိုပြီးတော့ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုအကူအညီအပေးရေးအဖွဲ့တွေဟာအဲ့ဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းကိုဖြစ်စေရခိုင်လူမှုအတိုင်းဝိုင်းကိုဖြစ်စေတွားရောက်နိုင်ဖို့လုံးဝကိုကန့်သတ်ပိတ်ပင်ခံထားရပါတယ်။အော်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားဆောင်ရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးအတွက်ငကိုကလေးကထုတ်ပြန်ထားတဲ့ဒေသတွင်းညမထွက်ရအမိန့်ကိုအချိန်ထပ်တိုးလိုက်ပြီးည9နာရီကနေမနေ့6နာရီအထိသတ်မှတ်ထားပါတယ်။တိုက်ခိုက်မှုတွေအတွင်းနေကြားဆောင်ရဲတပ်ဖွဲ့ဝင်9ယောက်နဲ့တပ်မတော်သား9ယောက်ကြာဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့အယောက်30သေဆုံးခဲ့ပါတယ်။လက်ရှိအချိန်ထိတော့အကြမ်းဖက်တိုက်ခိုက်သူ29ဦးကိုအရှင်ဖမ်းမိထားတယ်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောပါတယ်။ဒေသတွင်းမှာဆိုရင်လေလုံခြုံရေးတာဝန်ရှိသူတွေကိုတိုက်ခိုက်တဲ့လက်နက်ကင်အဖွဲ့စည်းတွေကိုရှာဖွေစစ်ဆင်မှုတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ပြည်ပကအခြေအနေကိုတွားရောက်လေ့လာကြည့်ရှုခဲ့တဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကတော့ဒေသခံတွေကိုနေရကနေထွက်မသွားကြဖို့ပြောပေမဲ့လေလုံခြုံရေးအာမခံချက်မရှိတာကြောင့်ရခိုင်တိုင်းရင်းသားဒေသခံတွေကတော့မောင်တော်နဲ့ဘူးသီးတောင်လိုမြို့ပေါ်တွေကိုထွက်ခွာသွားကြပါတယ်။ဒါပေမဲ့လည်းလုံခြုံရေးအခြေအနေကြောင့်ကန့်တာပိတ်ပင်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့လူတွေဟာထွက်ပြေးလို့မရတယ်လို့ သူတို့ရဲ့အခြေအနေကိုလစ်လာနိုင်ဖို့အတွက်လည်းတည်တံ့လွတ်လပ်တဲ့သတင်းတောက်တွေဝင်ရောက်ခွင့်မရှိတာကြောင့်အခြေအနေတွေကစိုးရိမ်စရာဖြစ်နေတယ်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတည်သည် Laura Hash ကပြောပါတယ်
Well, so the sources that we've spoken to have said that one of the problems they have is that people, because of the security situation, the Rohingya people particularly are not leaving their villages. They're unable to leave their villages. As I'm sure you know, restrictions on...
ဒေသခံတွေနဲ့ကျမတို့ကပြောကြည့်တဲ့အရာကတော့ပုံမှန်ဆိုရင်ဒီဒေသတွေကဆေးရုံဆေးခန်းတွေမှာဆေးဝါးလာရောက်ကုသကြတဲ့သူတွေအများကြီးရှိပါတယ်အခုဆိုရင်လူတွေလုံးဝကိုမရှိတာပါ။ဘာကြောင့်လဲဆိုတော့လူတွေဟာသွားလာဖို့အတွက်ကြောက်နေကြပါတယ်။ပြီးတော့သူတို့တွေကိုလည်းဘယ်ကိုမှမရွှေ့ပြောင်းကြဖို့အာဏာပိုင်တွေကမှားထားပါတယ်။ကျမတို့သိရတဲ့လောက်ကတော့လူတွေဟာစေဝါကုသဖို့အတွက်တောင်မလာရကြပါဘူး။ဒါကြောင့်မို့အကူအညီလိုအပ်တဲ့သူတွေစီကိုကုလသမဂ္ဂအပါအဝင်တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့အဖွဲ့အစည်းတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းဝင်ရောက်ခွင့်ပြုဖို့ Amnesty International အဖွဲ့ကတောင်းဆိုတာပါ။ဒေသအတွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရွှေ့ပြောင်းနေထိုင်ကြတဲ့ဒုက္ခသည်တောင်းနဲ့ချီရှိနေတာပါ။အရင်တုန်းကကုလသမဂ္ဂအေဂျင်စီတွေအပါအဝင်တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဟာရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာရှိတဲ့ဒုက္ခသည်တွေစီကိုတွားရောက်အကူအညီတွေပေးတာရှိခဲ့ပြီးပဋိပက္ခတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာမှအစိုးရကပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့ရခိုင်ပြည်နယ်အတွင်းပေးဝေတဲ့အကူအညီတွေဟာမြတ်တမှုမရှိဘဲမွတ်စလင်လူမှုအတိုင်းဝိုင်းကိုပဲအသားပေးကူညီနေဆိုတဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ရှင်
။ချားဖောင်စူးစီးတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြစ်ရရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးပါဦးမယ်။မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကြားဆွေးနွေးနေတာမှာစိန်ခေါ်မှုတွေရှိလာနေပါတယ်။၃ရက်ကြာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်တုံ့သက်တဲ့အစည်းအဝေးလှုပ်လာခဲ့ပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောတလင်လှုပ်သွားမယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေကစစချင်းပါနိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်။လက်မှတ်မထိုးရသေးတဲ့အဖွဲ့တွေရဲ့ဆွေးနွေးရေးခေါင်းဆောင်ခူဦးရဲကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ခူဦးရဲခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်တုံ့သက်ချင်းအစည်းအဝေးပေါ့နော်အခုဆိုရင်တော့၃ရက်မြောက်ရှိသွားပါပြီအဲ့တော့အခုဆွေးနွေးပွဲအတွင်းမှာဒီဖြစ်ပေါ်လာနေတဲ့ဒီအခြေအနေလေးတွေကိုနည်းနည်းရှင်းပြပေးပါလား
အော်ကျွန်တော်တို့မူလတော့ကတော့ဒီမူပေါင်းပြန်လည်တုံ့သက်မှုနဲ့ပတ်သက်ပြီးတော့အချမ်းချင်းနေရတာလောက်ပဲဆိုပြီးညှာထားတာပေါ့လေဒါပေမဲ့ခုက၃ရက်လောက်မြောက်သွားပြီဒါပေမဲ့ဒီ၃ရက်မြောက်သွားလည်းပဲကျွန်တော်တို့ပြီးသလားဆိုတော့မပြီးဘူးပြီးတဲ့အခါကျတော့မနေ့ပိုင်းနေ့တစ်ပိုင်းတော့ထားလောက်ပဲဆိုတော့အစီအစဉ်လေးရှိပါတယ်အဲ့မဲ့ကျွန်တော်တို့ကတော့မဲ့ပါနေအပိုင်းစီစဉ်မှာတော့ကျွန်တော်တို့ချက်ပါနိုင်တဲ့ခြေရင်းတော့မရှိဘူးကျွန်တော်တို့ရဲ့အဲလုံငါစီစဉ်ကြောင့်ကျွန်တော်တို့ဆက်မတက်နိုင်တော့ဘူးဆိုတဲ့သဘောပါ
ဟုတ်ကဲ့အဲ့ဒီတော့ပထမနေ့မှာဟိုဆွေးနွေးတာလေးကိုအချင်းချင်းလေးပေါ့နော်ရှင်းပြလို့ရမလား
ဘူပေါင်းပြန်လည်သောက်သောက်မှုနဲ့ပတ်သက်လို့သူကကျွန်တော်တို့ဒီအာတွေ့ဆုံဆွေးနွေးရေးအပိုင်းနဲ့ပတ်သက်ဒီသုံးဖို့ဆိုင်တရနဲ့သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့နေကိုရှိရှင်းမှာကျွန်တော်တို့သုံးဖို့ဆိုင်နဲ့သွားမှာလားသို့ရမို့ကျွန်တော်တို့ဒီစိတ်ကမကင်းအစ်မကျွန်တော်တို့သုံးဖို့ဆိုင်နဲ့ဆုံးပြမလားဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ပြချပါတယ်ဆိုတော့
ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအတွက်အဟန့်အတားပေါ့နော်အခက်အခဲကြုံနေရတဲ့အနေအထားဆိုရင်ဘယ်အချက်ကိုအဓိကထောက်ပြမလဲ
တို့ရဲ့အချမ်းပြေယူထားတဲ့အနေအထားကတော့လောက်ဘက်ကနေပြီးတော့တင်ပြထားတယ်ဒီဟာနဲ့ဖတ်သေးပြီးဟိုရသလောက်နဲ့သူတို့ခဏလေးသူတို့ဟိုဆုံးသတ်ထားမယ်အဲ့တော့သုံးသပ်ထားတဲ့ဒီဒီဟာနဲ့ပဲသူတို့စတင်နေရဆက်နေစတင်စတင်နေဆိုတဲ့သဘောမျိုးဟိုရှင်နေကြပါလေဆိုတော့ဒီဥစ္စာနဲ့ပတ်သက်ပြီးလာမဲ့ဒီလမကုတ်ကင်း28လောက်မှာသူတို့ UPD ကြီးစီကိုတင်ပြပြီးအစည်းအဝေးထိုင်မယ်လို့ပြောတယ်အဲ့တော့ UPD ကြီးစီမှာဆုံးဖြတ်ယူပါလား UPD ကြီးစီကဆုံးဖြတ်ယူပြီးရင်တော့နိုဝင်ဘာ25နဲ့20ရက်တွင်အဲ့ဒီစကြမှာပေါ့နော်သူတို့စတင်ဖြစ်အောင်တော့စတင်ဖို့ပြင်ဆင်တဲ့သဘောရှိတယ်အဲ့တကယ်တမ်းဖြစ်မယ်ဖြစ်ဆိုတာတော့မသိဘူးပေါ့ဒါပေမဲ့စတင်လည်းပဲကျွန်တော်တို့ဘက်က NC မဖြတ်ချော်သေးတဲ့ဖွဲ့စည်းတွေအနေနဲ့တော့မပါနိုင်ဘူးပေါ့ဗျာပြီးတော့ဒီနေ့ပါလဲကျွန်တော်တို့ချက်မပါနိုင်တဲ့ဆက်ချက်တော့ဒီညနေကတော့ကျွန်တော်တို့ကညီသဘောထားကိုကျွန်တော်တို့ပြေးလိုက်ရတာမျိုးရှိပါဟု
တ်ကဲ့အဲ့တော့ဆိုလိုတာကတော့ခုရယ်ဒီအစိုးရဘက်ကနေပြီးတော့ဒီလမ်းပြမြေပုံအချိန်စရာတွေကိုပေါ့နော်အားလုံးပါဝင်မှုမရှိဘဲနဲ့အမြန်လုတ်သွားတယ်လို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနေနဲ့ခန်းစားရတယ်လို့ဆိုလိုတာပေါ့နော်
။အော်ဒီလိုပဲကျွန်တော်တို့သဘောပါမှာဖြစ်တယ်။ဒီနေရာမှာကျွန်တော်တို့အဲ့လိုပြောရင်အစိုးရဘက်ကတော့ထောက်ပြမှာတော့တို့အချိန်နဲ့ပတ်သက်ပြီးမစောင့်နိုင်ဘူးဆိုတာအချိန်မရှိဘူးဆိုတဲ့သဘောတော့ပြောနေမှာပါပဲ။ဒါလည်းကျွန်တော်ကြားလို့ကြားစေစကားပါပဲ။ဆိုတော့တကယ်ပဲငြိမ်းချမ်းရေးကိုလိုချင်တယ်ဆိုရင်အချိန်ကတော့သတ်မှတ်လို့ဆိုတာတော့ကျွန်တော် လက်ခံတယ်သို့သော်ခင်းတဲ့ပြည်ရင်လောက်တဲ့ခံပြီးတွေမှာအထင်မပြင်းရင်ပြည်သူလို့ကျွန်တော်လောက်သွားရမယ်ဆိုတဲ့သဘောမျိုးနဲ့သွားလို့တော့မရလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ခုရခင်ဗျာ
အပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေရဲ့ခေါင်းဆောင်ခုဦးရဲကိုကိုဝင်းမင်းကမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်အခုကရင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်ရှင်ကရင်ပြည်နယ်အတွင်း KNU ကခွဲထွက်သွားတဲ့ DKB အဖွဲ့နဲ့ကရင်နယ်သားဆောင်တပ် BGF တို့တိုက်ပွဲတွေဖြစ်နေစေပါပဲ။မနေ့ကဖြစ်ခဲ့တဲ့ Concrete မြို့နယ်အတွင်းကတိုက်ပွဲမှာ DKB ဘက်ကထိခိုက်ဒဏ်ရာရသူရှိပြီးရွာသားဒေသခံရွာသားနှစ်ဦးသေဆုံးခဲ့တဲ့အကြောင်း DKB တာဝန်ရှိသူတွေဘက်ကအတည်ပြုထားပါတယ်။ဒါ့အပြင် DKB အခြေပြုတဲ့ Methwar ဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေစေဖြစ်ပြီးတိုက်ပွဲကြောင့်စစ်ဘေးရှောင်နေရတဲ့ရွာသားတွေအတွက်လည်းနေရာရင်းပြန်ဖို့အခက်အခဲတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဒီဟူတန်ကျေးရွာအုပ်စုမေဖားလက်ကျေးရွာမှာခွဲထွက် DGB တပ်ဖွဲ့နဲ့ကရင်နယ်ခြားစောက်တပ် PGF တို့အကြမ်းမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ DGB ဖွဲ့ခေါင်းဆောင်ဖြစ်သူဘူမှုကြီးစောစောင်းအောင်ကပြောပါတယ
်လက်ရှိကျွန်တော်တို့ကတော့၄ယောက်ကျဆိုတယ်မှာရွာသားနှစ်ယောက်ပါလို့သိရတယ်နော်ကျနေတယ်မှာလေရွာသားလေးနှစ်ယောက်ပါတယ်နောက်တယောက်တော့ပြန်ရတယ်ပေါ့ရန်သူတွေကတော့ကျွန်တော်လည်းအတိအကျမသိရဘူး
မနေ့ကမိဖားလက်ယူပါဖျားကုန်းမှာဖြစ်ပွားတဲ့တိုက်ပွဲမှာအလင်းကတိုက်ခိုက်ခံရမှုကြောင့် DGB ဘက်ကထိခိုက်မှုရှိတယ်လို့ဒေသခံကြေးဝသားနူးကလည်းသိဆုံးခဲ့တယ်လို့ဘူမူကြီးစောစန်းအောင်ကပြောပါတယ်ပြီးခဲ့တဲ့ဩဂလသွဲမှာကော့ကရိတ်မြို့နယ်ကော့နွင်းနယ်တရံကူးကြေးဝကျမ်းမှာကရင်နယ်ခြားစောက်တပ် PGF တပ်ဖွဲ့နဲ့ DGB ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ရမှာလဲတရံကူးကြေးဝသား၄ဦးထိခိုက်တန်ရာရရှိသွားတယ်လို့တန်ရာပြင်းထန်တဲ့တာမီနူးဟာထိုင်းနိုင်ငံစေယုံမှာစေဝါကူးစားမှုခံယူနေရပါတယ်ထိုင်းနိုင်ငံမဲဆောက်စေယုံမှာစေဝါကူးသမှုခံရတဲ့သရံကူးကျေးရွာသူနော်ဆဲလစ်နဲ့တမီးကျောင်းသူနော်ဂေးစေးတို့ဟာထိခိုက်တန်ရာပြတ်ကင်းခဲ့ပြီလို့သရံကူးကျေးရွာအုပ်ချုပ်ရေးမှူးတော်နှင်းကြီးကပြောပါရယ
်။ပြန်ရောက်လာပြီးအဲ့ဒီကမလေးရောက်လာပြီးပေါင်းသွားပြီးသူတို့ဒီမှာစေယုံမှမကဲဘဲသူတို့ဟောမဲဆောက်မှာသွားကဲတယ်ဟုတ်။သူ့မိလေးသူ့ကိုယ်လေးလက်စရိတ်စာစရိတ်ပဲကုန်တယ်ပေါ့နော်။ပြဖို့ဝါထားရတော့မကုန်ဘူးပေါ့နော်
။ပြီးခဲ့တဲ့စက်တင်ဘာလအတွင်းမဲရဝဒေတာဘက်မှာ TGB အခြေပြုထားတဲ့တပ်စခန်းတွေကိုနေချဆောက်တပ်နဲ့မြန်မာတပ်မတော်ပူပေါင်းတပ်တို့ကနေထိုးစစ်ဆင်တိုက်ခဲ့ခဲ့ပြီးကားလမ်းတစ်လျှောက်ကိုထိန်းချုပ်နိုင်ခဲ့တယ်လို့နေချဆောက်တပ်ဘက်ကနေထုတ်ပြန်ပြောနေပြီမဲ့လည်းကနေ့ထိတော့တိုက်ပွဲကြိုကြာဖြစ်နေစေလို့ဘူမူကြီးစောစန်းအောင်ကပြောပါတယ
်။အခုလက်ရှိကတော့တို့ကဒီကိုလဝါလူကိုတက်ဖို့ပြင်ဆင်ရပါတော့နော်။ဒီတနေ့ကတော့မှဒီထိကြတာပဲဟောဒီကြောက်ကြစနစ်နဲ့ဖြစ်ပါတယ်။တစ်ဖက်ကလည်းရန်သူကလည်းကလကြမ်းရှင်းနေမှုအတွက်ကလည်းကျွန်တော်တို့ခြံစည်းရိုးအနေနဲ့မိုင်းနေကာယံတွေရှိတယ်လေ။အဲ့ဒီမိုင်းကာယံကပေါ်အောင်မူတည်ပြီးတော့တို့လည်းကလကြမ်းပုံမတက်ဘူးပေါ့။
မဲရဝတိုင်ပွဲကြောင့်ရွာသား600နီးပါးဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေသဘက်ကိုစစ်ဘေးသိမ်းရှောင်နေကြရပါတယ်။လက်ရှိမြန်ကြီးငူရောက်စစ်ဘေးရှောင်တဲ့အခြေအနေကိုတော့ဒုက္ခသည်ကူညီရေးဖွဲ့ဝင်စောကျော်လေးကအခုလိုပြောပါတယ်
။နားတော့600နီးပါးလောက်ရှိနေပြီ။သူတို့ကတမိတစုတဲလေးတွေစောက်ထားပေးတယ်ခင်ဗျ။ဒီနစ်စ်ကူကွင်းမှာပေါ့နော်။စာဝတ်နေရကြတာဒီခရမ်းလူပဲပေါ့ခင်ဗျ။ချက်တော့ဆူလိုက်ပဲစားကြတာပဲ။
စစ်ပြေးဒုက္ခသည်တွေအနေနဲ့နေရာရင်းကိုပြန်ချင်ပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်တွေကြောင့်ပြန်ဖို့မဖြစ်နိုင်ဘူးလို့သူကဆက်ပြောပါတယ်
။အခက်အခဲတွေရှိတာကြတော့ဒီလာမယ့်နှစ်အတွက်စာကုန်နေကြီးတွေပေါ့နော်။သူကလောက်ထားကန်ထားတဲ့တောင်ယာတွေလေတွေအဲ့ဒါတွေကြတော့အခုမှသုံးစားလို့မရတော့ဘူးပေါ့။ရဲယူတံမိုးဆိုတာကနေတံလို့ရှိရင်သူတို့ကအောက်မန်းတွေပေါ့နော်။ညှို့ထားတဲ့မန်းတွေကတားဆွရင်ရသေးတယ်ခင်ဗျ။ဒီမြေမြုပ်မန်းတွေပေါ့နော်အန္တရာယ်တွေရှိသေးတယ်
။ကရင်ပြည်နယ်မဲရဝတ်ဒေသတွင်ဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ခေါ် KNU မြူရာစီယုံကလည်းတိုက်ပွဲရပ်တန့်ပြီးဖို့ကြီးညာချက်ထုတ်ပြန်တောင်းဆိုထားမှုတွေလည်းရှိနေပါတယ်။မြန်မာတပ်မတော်ပါဝင်ကရင်နယ်ခြားစောက်တပ်တွေနဲ့စစ်ရေးသိမ်းမှနေဆဲဖြစ်တဲ့ခွဲထွက် TGB တပ်ဖွဲ့တွေအနေနဲ့စံသားရှိလို့ပူးပေါင်းချင်တယ်ဆိုရင်လက်ခံမှာဖြစ်တဲ့ကြောင်းကရင်မျိုးရာစီယုံ KNU ကနေအောက်တိုဘာလ3မှာကြေညာချက်ထုတ်ပြန်ထားပါတယ်။ KNU ရဲ့ကမ်းလှမ်းချက်ပေါ်လက်ခံကြိုဆိုပေမဲ့လက်ရှိဖြစ်ပေါ်နေတဲ့ရှုပ်သွေးမှုဟာတွေးဆွန်ဆွေးနွေးနိုင်ဖို့အခက်အခဲအသားစီးတစ်ခုလို့ဖြစ်နေတဲ့အခြေအနေကြောင့်အတိအနောက်ကျတာဖြစ်တယ်လို့နောက်တစ်ချိန်အခြေအနေပေးလိုက်ရင်အမျိုးသားညီညွတ်ရေးနဲ့ပေါင်းစုရေးပေါ်အထူးကြိုးပမ်းဆောင်ရွက်သွားမယ်လို့DKB ဘက်ကနေမနေ့ကရက်စွဲနဲ့သဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းအခြေအနေကိုနိုင်ကွန်းအိမ်ပြောပြသွားခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းကြတဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုစကိုင်းတိုင်းဘက်ကလှေနှစ်မြုပ်တဲ့အခြေအနေကိုပြောပြပေးသွားပါဦးမယ်။စကိုင်းတိုင်းကနီမြို့နယ်မှာနှစ်မြုပ်ခဲ့တဲ့အောင်ဆိုးမိုးကြော်အမြန်ရည်ရင်ကိုအခု9ရက်မြောက်တဲ့နေ့မှာအစိပ်ပိုင်းအားလုံးကိုဆယ်ယူပြည့်စည်သွားပါပြီ။ နစ်မြုပ်နေတဲ့ရေရင်အစိပ်ပိုင်းတွေကြားမှာပိတ်မိနေတဲ့အလောင်းတွေကိုဆဲယူနိုင်ခဲ့ပြီးတော့စုစုပေါင်းအလောင်း80ကျော်ရှိခဲ့တဲ့အကြောင်းစကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းဟုံးမလင်းဖောင်းပြေမော်လိုက်ကလေးဝဂိတ်တွေကနေခရီးသည်300ချဲမနဲ့တင်ဆောင်လာတဲ့အမြန်ရေရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာအနီးမှာနှိမ့်ယူခဲ့တာပါမိဆက်ရာကြေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိဟိတအဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့ပြီးအလောင်း80ကျော်ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးသခိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနကညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ
်ဟုတ်ပါတယ်ကလေရင်အားလုံးဆဲပြီးတော့ပေါ်ပြီးတော့ပါကြီးကအလောင်းအားကျွန်တော်တို့ဆဲအားလုံးစုစုပေါင်းဒီဘက်မှာကျွန်တော်တို့ဧရိယာမှာတော့89,000ရပါတယ်။ဟိုဘက်ရေစကြိုမြွေတိုင်းဘက်ကတော့9,000ကမျောသွားတယ်။ဆယ်ဖက်နေသားဘယ်မှရှိတော့လေအဲ့ဒီ9,000ကပိုင်တော့ကျွန်တော်90,000ရှိပါတယ်ဗျ။ဟုတ်ကဲ့လူရင်းတော့ပေါ်လာပြီးတော့ရတော့ကျွန်တော်ကကျန်းကိုဆက်ကပ်ဖို့ဟိုကျန်းကရေတင်းကိုဆွဲဖို့ဆွဲပြီးတင်ဖို့တော့လုပ်ပါမယ်ဗျ။ဆက်လုပ်ဖို့ရှိပါမယ်ဟုတ်ကဲ့
။ရေရင်နှိမ့်ယုံမှုမှာပါသွားကြပြီးအသက်သေဆုံးသွားကြတဲ့သူတွေအတွက်မိသားစုဝင်တွေကတော့ယူကျုံမရခံစားနေကြရတာပါရေရင်ဟာလူတွေကောကွန်ပျူတာတွေကိုပါအဆမတန်တင်လာတဲ့အတွက်ဒီလိုအသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာလို့လဲအသက်22နှစ်အရွယ်သေဆုံးသွားသူကျောင်းဆရာမတူဖြစ်တဲ့မတ်ခိုင်ချိုချိုမော်ရဲ့မိသားစုဝင်တွေကတော့ဆိုပါတယ
်ဟုတ်ကဲ့ညာမအခုသူတို့တင်လာတာကမရိုင်းလို့နေရပါလို့ကျတော့ရေရင်နှစ်သီးစာတစ်သီးစာတွေနဲ့တင်လာတာမှာမှဒီမှာခီးဒီလိုပေါ့နော်ဒီသတင်းကြော်ဆရာဆရာမတွေပြန်ပြန်ဆိုရင်သူတို့တို့ကအဲ့ဒါတို့ဆက်ရည်ရင်လေးပေါ့နော်အဲဒီတန်ချိန်နဲ့လဲညီအောင်အဲ့လိုမျိုးပေါ့အနေနဲ့ဖြစ်အောင်တော့စီစဉ်ပြည့်နေမှာဘာလို့လဲဆိုတော့ခုကဒီကုန်းဘက်ပေါ်ကရေရအောင်မှာအတွင်းနဲ့ကိုစိတ်စိတ်ဝင်နေဆိုတော့အမသူတို့တင်လာတာတော့ညာလုံးနေပြလူ300ကျော်ဆိုတော့လေအမ
တေဆုံးပြောက်ဆုံးတွေနဲ့ပတ်သက်လို့မြမအစိုးရဘက်ကတော့တရားဝင်ဝန်ထမ်းစကားပြောတာမျိုးတွေမရှိတဲ့အတွက်ဝေဖန်မှုတွေလည်းရှိနေတာပါရေရင်ပေါ်မှာပညာရေးဝန်ထမ်းတွေအများဆုံးပါဝင်ပြီးတရင်ကျွတ်ကျောင်းပိတ်ရက်မှာနေရက်ကိုအလဲပြန်လာကြတာဖြစ်ပါတယ်ဒီအတွက်ကျောင်းဆရာဆရာမအတော်များများဟာအခုသေဆုံးကြသူတွေထဲမှာအများဆုံးပါဝင်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့မြေချောင်းတွေအတွင်းခင့်မိရေရင်တွေမတုံးနိုင်ကြသေးသလိုရေချောင်းမှာပြေးဆွဲနေတဲ့ရေရင်တွေကိုလည်းလိုအပ်တာထက်လူတွေကုန်တွေမတင်ဖို့အတွက်စနစ်တကျညွှန်ကြားချက်ထုတ်တာစီကံထုတ်တာမျိုးတွေလည်းအားနေတဲ့အတွက်အခုလိုမျိုးဖြစ်ရမျိုးတွေကမကြာခဏဖြစ်လေရှိပြီးလူသေးဆုံးမှုတွေလည်းဖြစ်နေကြတာပါအခုအခါမှာတော့ချင်းတွင်းမြစ်ပေါ်မှာရေရင်နှိမ့်ယူခဲ့ရပြီးတဲ့နောက်ပြည်သူတွေရဲ့အသက်အန္တရာယ်တွေအတွက်ကာကွယ်ပေးမယ့်အစီအစဉ်တွေကိုလှုံ့ဆော်ဖို့ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကတတိပြုသင့်ပြီလို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်ရှင်
မအေးအေးမှပြပြခဲ့တာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကန်တာတွေနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာပဲဖြစ်ဖြစ် Facebook စာမျက်နှာမှာပဲဖြစ်ဖြစ်တခါအခုဆိုရင် DVB ကပါကြည့်ရှုနားဆင်နိုင်ကြပြီဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းကန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဦးရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00ထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2018ခုနှစ်အောက်တိုဘာလ20ရက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းမှာတော့ခွေးယူပြန်ယောဂအကြောင်းသိကြရမယ့်ကျမရေကန္တာမြမလက်နက်ကင်ပြိပခရီထဲမှာစစ်သားတွေပါဝင်ကလေးစစ်သားတွေပါဝင်နေတဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ပတ်စံမပေးရဘူးဘာညာပြောတာသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ရင်လည်းပေးတယ်အခုတလို့လဲဟိုမှာပိုက်တော့ခွေတာလဲ6သိန်းကုန်
ချီပွေစစ်ပေးဆောင်ဒုက္ခတဲ့တဦးရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းလွှာအစုံကိုနားဆင်ကြရမှာပါဒီစီဇန်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ဒီတစ်ပတ်မှာတော့ခွေယူပြန်ယောဂကာကွယ်ရေးအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံမှာစစ်ဆေးတွေ့ရှိချက်တွေအရရန်ကုန်မြို့တွင်ကခွေ50ရာခိုင်နှုန်းမှာခွေယူပြန်ယောဂါပိုးရှိနေတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒါကြောင့်ခွေကြိုက်ခံရရင်ကြိုက်တဲ့ခွေယူမယူစောင့်ကြည့်မနေရဲနဲ့ခွေယူပြန်ယောဂါကာကွယ်ဆေးကိုချက်ချင်းထိုးသင့်တဲ့အကြောင်းနဲ့ယောဂါဖြစ်ပြီးမှဆိုရင်တော့ကုသအောင်ဒီကုသပြောက်ကင်းဖို့အတွက်ဆေးမရှိဘဲနဲ့တရားရာခိုင်နှုန်းတည်ထားရမှာဖြစ်ပါတယ်။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มิ้นครับเราตัวမြန်မာနိုင်ငံမှာဒီခွေးဥပြန်ယောဂါဖြစ်ပြီးတော့တည်ဆုံးမှုတွေကျွမ်းဝန်းလေးရှိပါတယ်ဆရာအခုလည်းဒီရန်ကုန်တိုင်းမှာခွေးဥပြန်ယောဂါကာကွယ်နိုင်ဖို့အတွက်ပေါ့เนาะခွေးလေခွေးလွင်သုတ်သင်ရေတွေလုပ်နေတာကိုကြားရတဲ့အတွက်မြန်မာနိုင်ငံမှာဆရာရေဒီခွေးဥပြန်ယောဂါနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားအခုလောလောဆယ်ဘယ်လိုရှိလဲဆရာ
ကျွန်တော်ငငယ်တန်းကလည်းခွေးဥပြန်ယောဂါတွေကြုံခဲ့ဘူးတယ်အခုလေကျွန်တော်တို့ရှိနေတော့မယ်ရန်ကုန်မြို့မှာလည်းတနေ့တနေ့လမ်းတွေထဲမှာခွေးတွေကပူပူများလာတယ်ကကြက်တယ်လို့ပြောရသလိုပဲခွေးတွေကလမ်းထဲမှာခွေးကြက်တယ်ပေါ့ဗျာတချို့ကားတွေအောက်မှာခွေးတွေကနေတယ်နေရင်းနဲ့လူတွေကိုကြိုက်တာရောမကြာခဏတွေ့တွေ့လာတယ်အခုမနေ့တနေ့ကပဲကျွန်တော်တို့လမ်းထဲမှာသားမွေးနဲ့ခွေးရနေပြီးတော့လိုက်ကြိုက်တယ်အဲတွေးမှုထားတဲ့လူကတော့စာရန်နဲ့ခွေးကြိုက်တာတကြီးပဲရေးထားတယ်ဒါပေမဲ့ဒီခွေးကြိုက်တာ3,000လောက်ရှိသွားပြီအဲ့တော့ကျွန်တော်တို့အချိန်မရွေးကြိုက်နိုင်တယ်ကြိုက်လိုက်တဲ့အတွက်ကြောင့်ခွေးဥပြန်ယောဂါဖြစ်တာလည်းရှိနိုင်တယ်ပေါ့ဟိုတလုံးကရန်ကုန်မှာခွေးတွေကိုလိုက်ပြီးစစ်တဲ့ခါကျတော့ခွေးဥပြန်ပိုးရှိတဲ့အင်အားကခွေးအရေအတွက်မှာ50ရာခိုင်နှုန်းကျော်နေတယ်ပေါ့နော်ဆိုတာကခွေးတစ်ကောင်မှာတစ်ကောင်ကခွေးဥပြန်ပိုးရှိနိုင်တယ်ဆိုတဲ့သဘောမျိုးရှိတာပေါ့
ဟုတ်ကဲ့ဆရာဒီခွေးဥပြန်ယောဂါကဘလိုမျိုးအရေးပါလဲဆရာကြီ
းသူကခွေးရဲ့ပါးစပ်ထဲမှာပေါ့သရေထဲမှာခွေးဥပြန်ဗိုင်းရပ်စ်ပိုးပေါ့သူက rabies disavirus ဆိုခေါ်တာပေါ့အဲ့ဒီဗိုင်းရပ်စ်ကခွေးမှာလည်းမကောက်ကြောင်နေမှာလည်းရှိနိုင်တယ်လင်းတို့တွေမှာလည်းရှိနိုင်တယ်မြောက်တွေကျွဲနွားတွေမြေကွေးသိုးစိတ်ပေါ့လေအဲအဲ့ဒီခွေးတွေအကောင်တွေရဲ့ပါးစပ်ထဲတွေမှာလည်းရှိနိုင်တယ်အဲ့တော့ကြောင်နေမှာမွေးထားတယ်ဒီကြောင်တွေကိုကာကွယ်ဆေးထိုးအောင်မှမသိဘူးပေါ့နော်လမ်းပေါ်ကခွေးကြတော့တော်တော်များများမထိုးကြဘူးအိမ်မွေးတဲ့ခွေးတွေကြတော့လေဘာလေးပတ်ပေးထားပြီးနံမလေးပေးပြီးတော့ကာကွယ်ဆေးထိုးကြတော့အများစုကတော့ထိုးကြတယ်ဒါပေမဲ့ဒီကာကွယ်ဆေးထိုးထားရင်ဒီခွေးမှာတော့ခွေးပြန်ဗိုင်းရပ်စ်ပိုးမရှိဘူးပေါ့နော်ဒါကိုကိုက်ခံပြီဆိုရင်အိမ်ကမွေးထားတဲ့ခွေးကကာကွယ်ဆေးထိုးထားလားနံပါတ်1ကအရေးကြီးတယ်အဲခုနကလမ်းခွေးတော်တော်များများတော့သူ့ရဲ့ပါးစပ်ထဲမှာခွေးယူပြန်ပိုးရှိခဲ့ပြီဆိုရင်တော့အဲကြိုက်ခံတဲ့လူကခွေးပြန်ယောဂါရမှာပဲခွေးပြန်ယောဂါရပြီဆိုရင်ကဘာပေါ်မှာကအခုတည်းကကုနိုင်တဲ့ဆေးမရှိသေးဘူးအဲတော့အများစုကတရားရာကနုံးဖြစ်သေးမှာပဲပေါ့လေအဲဒါကြောင့်ခွေးကြိုက်ပြီးရင်သူကကာကွယ်သိထုတ်လို့ရတယ်မို့ရှိတယ်ကြိုက်ပြီးပြီးချင်းတော့ထုတ်ဖို့လိုတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ကြိုက်ပြီးတဲ့အချိန်မှာဒီခွေးယူကြိုက်မကြိုက်ကိုသိဖို့တော့ဆရာကြီးဘယ်လိုခွဲနိုင်မလဲ
အဲအဲ့ဒါကတော့ခွေးကတော့ခက်တယ်အထူးသဖြင့်တော့လမ်းပေါ်ခွေးတွေပေါ့နော်အဲ့ခွေးယူပြီဆိုတာကိုဘလိုနည်းနဲ့သိနိုင်လဲဆိုတော့ရှင်အရင်ဆုံးသူကခွေးရဲ့ဟောင်းတံပြောင်းတာပေါ့လေသူအရင်ကပုံမှန်ဟောင်းနေကြအတံပေါ်ပေါ်နဲ့ဟောင်းတံပြောင်းသွားမယ်နောက်တစ်ခုကအစာမစားဘူးရေမတော့တော့ဘူးဒီကောင်ကတကောင်ထဲပဲနေတယ်သူကြိုက်ခံထားတဲ့နေရာကိုပကြခဏဝါးထားတယ်ရှိတတ်တယ်အဲ့ခွေးကဖျားတန်ရင်တက်မယ်ပေါ့လေတခါချက်တော့ခွေးယူတဲ့အမျိုးအစားနှစ်မျိုးရှိတယ်လို့ကျွန်တော်ဖတ်ဘူးတယ်ပေါ့တစ်မျိုးကတော့ခွေးယူပြီမယ်အဲ့ခွေးကမိန်ပြီးတော့လဲလျောင်းနေတယ်ချိန်တိုင်းလဲနေတယ်နောက်တစ်မျိုးကျတော့လှုပ်လှုပ်ရှားရှားနဲ့မှန်ဖီးတဲ့တွေ့သမျှလူလှုပ်ရှားတာမှန်သမျှလိုက်ကြိုက်တာပဲသူဆောင်ကျင်ထဲမှာထားထားလို့ရှိရင်စံစကားတွေကိုကြိုက်ပြစ်မယ်ဝါယာစတွေကိုကြိုက်ပြစ်မယ်ပြီးတော့စားစရာမဟုတ်တာတွေအောင်ကြိုက်တာသူတို့မျက်လုံးကိုကြည့်ကြလို့ရှိရင်မျက်လုံးကအရန်တောက်ပြီးတော့တငယ်ငယ်ကပူကြည့်ရတယ်ပေါ့သူတို့ကခောက်ဝေးမသွားဘူးအနီးနွားတစ်ဝိုက်မှာပဲလှဲ့နေခွေးခွေးရင်သိတယ် ဒီခွေးယူနေပြီဆိုအဲ့ခွေးကိုဝိုင်းပြီးတော့လိုက်တယ်ခွေးကရှောင်ပြေးတယ်သူတို့ပြန်ကြိုက်ခဲတယ်ပေါ့ရနောက်တစ်ချိန်လုံးဒီခွေးကကြီးစံနေထွက်နေတယ်ပြီးမျက်နှာအနေထားမှုံယူနေလမ်းလျှောက်လို့ရှိရင်ခရီးခရိုင်နဲ့လဲလဲကြကြသွားတယ်ပြီးတော့အစာစားရင်ပြီးနိုင်တယ်နောက်အောင်မယူကြတွေးကြတယ်အစာမစားနိုင်ဘူးအဲ့တော့ဒီခွေးကိုရေနဲ့ပတ်လိုက်ရင်အရင်ကြောက်တာရေမသောက်ခင်သေရည်တများများနဲ့ကြာတော့ရေနဲ့ပတ်လိုက်ရင်အကြောက်ကန်တာခါတဲ့တို့တွေထွက်ပြေးတယ်တို့မျိုးတက်တက်တက်ဆိုပါဇက်မှာအမြုပ်တွေထွက်နေနေတယ်ပေါ့တဖြည်းဖြည်းနဲ့ဆိုလေဖြတ်သလိုဖြစ်လာပြီးတော့ပိုင်းပိုင်းပိုင်းပိုင်းလေးကြပြီးတော့ဆုံးတော့သိရတာပဲ
ဟုတ်ကဲ့ဆရာဒီအခုလိုလက္ခဏာတွေပေါ်လာတဲ့အပေါ်မှာသတိပြုမိရင်တော့တပိုင်းပေါ့ဆရာနော်တကယ်လို့သတိမပြုမိရင်တော့ဒီဘလို့ခွေးပဲကတ်ကတ်ပေါ့နော်တကယ်လို့ခွေးကယူနေတာဆိုလို့ရှင်တော့ तू ကကုရနဲ့ထိဆေးမရှိလူကသေစေနိုင်တာဖြစ်တဲ့အတွက်ဘလို့ခွေးကြိုက်ဒံရမျိုးဆိုလို့ရှိရင်တော့မဖြစ်မနေပါတော့ခွေးယူကာကွယ်စေခုနပြောသလိုပေါ့နော်ကြိုထူရခြင်းအဖြစ်အသက်နေကိုကာကွယ်နိုင်မလဲဆရာကြီ
းဟုတ်ပါတယ်အဲဒီတော့ခွေးယူတာကလက္ခဏာတွေရှိတာပေါ့တချို့ခွေးတွေကြတော့အဲ့လိုမဟုတ်ဘူးအသားပေါက်နေတဲ့ခွေးဆိုတော့မန်ဖီကျပေါ့သူလည်းခွေးယူပြန်လို့လက္ခဏာမဟုတ်ပေမဲ့လည်းသူခလေးတွေကိုဆိုးရွံအောင်ပြောလို့လိုက်ဆွေးတာပေါ့ဒါပေမဲ့ဒီခွေးတွေတော်တော်များများလမ်းပေါ်မှာနေတဲ့ကာကွယ်စေထူရလည်းမဟုတ်တော့အချိန်မီသူတွေမှာခွေးယူပြန်ဖို့ရှိနိုင်တယ်လို့ယူဆပြီးတော့ကြက်ခံပြီဆိုရင်ကြက်ခံတဲ့နေရာကိုအရင်ဆေးပါဒီတန်တန်နဲ့ဆေးရုံကအတင်းချအယိုဒီနဲ့များများဆေးရမယ်ဆေးပြီးတော့မှဒီအနာတွေကပြည့်ပြည့်သွားလို့ရှိရင်တောင်းတောင်းတော့ကျွန်တော်ဆောင်တွေကမချုပ်ဘူးလို့ပြောသွားတယ်တိတ်အရင်ဒဏ်ရာနဲ့ရင်တော့ကျွန်တော်ချုပ်ရတာမျိုးရှိတာပေါ့လေနော်ပြီးတော့အဲ့အနာဒဏ်ရာပုံကိုလည်းကျွန်တော်တို့က RIG လို့ခေါ်တာပေါ့ခွေးယူပြန်ပူတံမြန်နဲ့ပရိုတင်းတစ်မျိုးကိုကျွန်တော်ဒီအနာပေါ်မှာထိုးရတာပြီးတော့မှကျွန်တော်ကခွေးယူကာကွယ်စီကိုသူရစ်ပတ်နဲ့သူထိုးတာပေါ့သူကဆဆာရင်ထိုးတဲ့ဒီကြက်ခံတဲ့နေမှာတလုံးပေါ့၃ရက်မှာနောက်တလုံးထပ်ထိုးတယ်နောက်9ရက်မှာထိုးတယ်နောက်14ရက်မှာထိုးတယ်28ရက်မှာထိုးတယ်အဲ့ဒါကတလအတွင်းမှာ၅လုံးထိုးတာပေါ့အခုတော့နောက်ပိုင်းတော့ WHO ကပါကြမှာပဲခွေးနေပြီးတော့ပြောထားတာကပထမတစ်ရက်မှာ2လုံးကိုပခုံးပင်ညာနှစ်ဖက်ကိုထိုးလိုက်ရင်တော့၄လုံးထိုးလို့ရတယ်ဆိုတော့သတ်မှတ်ထားတာပေါ့တချို့အစိုးရဌာနပါเนาะကျွန်တော်ရန်ကုန်မှာဆိုလို့ရှိရင်တော့ခရိုင်လိုက်ပေါ့အနောက်ပိုင်းခရိုင်မှာဌာနတစ်ခုပေါ့မြို့နယ်တစ်ခုသတ်မှတ်ပြောအဲ့မှာခွေးယူကာကွယ်စီအခမဲ့ထိုးပေးတယ်အဲအရှေ့ပိုင်းခရိုင်ဆိုအဲ့လိုပေါ့เนาะခရိုင်အိမ်လိုက်တော့ကျွန်တော်အလကားထိုးပေးတယ်အပြင်မှာဝင်သူကတလုံးကိုတစ်လောင်းဒါ၄လုံး၅လုံးထိုးမယ်ဆို၄,၅,၀၀ကျမှာပေါ့เนาะအဲ့တော့အကောင်းဆုံးကတော့ဒီခွေးကယူလာမယူလာကျွန်တော်မသိဘူးအဲ့တော့ခွေးတန်ရာရပြီဆိုလို့ရှိရင်ကျွန်တော်ဒီတန်ရာကိုမရင်အောင်ပရိစီဝါစီတွေလည်းတိုက်ရတယ်ပြီးတော့မေးခိုင်ပူလည်းကျွန်တော်ထိုးရတယ်နောက်ခွေးယူပြန်ကာကွယ်စီကိုထိုးရတယ်ထိုးတဲ့အခါမှာဒီခွေးယူပြန်ကာကွယ်စီဟာကနအေးထက်နဲ့တူလောင်ရတာပေါ့1ဒီဂရီစင်တီဂရိတ်ကနေ8ဒီဂရီစင်တီဂရိတ်ချားထဲမှာကျွန်တော်တူလောင်တဲ့အတွက်ကြောင့်တကယ်လို့အဲ့ဒီအခြေအနေလွတ်သွားလို့ရှိရင်ဒီကာကွယ်စီကဟာနိတယ်မရှိတော့ဘူးအဲ့တော့ကျွန်တော်ကခွေးယူပြန်ကာကွယ်စီကိုစိုင်နေရသွားဝင်ရေခဲတဲ့တခါထည့်ပြလိုက်တယ်လေအဲ့တော့ကျွန်တော်ရောက်ရောက်ချင်းကျွန်တော်ထိုးပါပထမဆုံးနေရတယ်ပြီးတော့အဲ့လောက်ရက်ပတ်ပြီးအောင်ထိုးမှသာလဲစိတ်ချတယ်ခုနပြောတဲ့ခွေးယူပြန်လက္ခဏာတွေခွေးမှာပေါ့ပဲလူမှာပေါ်လာရင်တော့အချင်းအရန်နောက်ကျသွားပြီအသက်သေဖို့ကတရားရအောင်ပြီးသေချာသွားလို့ဖြစ်သွားမယ
်ဟုတ်ကဲ့ဆရာခုရနတိဆေးမရှိဖြစ်တဲ့ခွေးယူပြန်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြီးတဲ့ချက်က
လူမှာဖြစ်တဲ့လက္ခဏာပေါ့ချက်ချင်းကြိုက်ကြိုက်ပြီးပြီးချင်းလဲဒီခွေးယူပြန်ယောဂပွင့်ညမဝင်မှာအဲ့တော့သူ့ရဲ့ယောဂပြိုးရက်က9ရက်ကနေရပောင်း90လို့ဆိုထားတဲ့ကြောင့်3-5ကြုံမှာလဲယောဂလက္ခဏာပေါ်နိုင်တယ်တချို့ဆိုတစ်နှစ်ကြုံမှာပေါ်အောင်ရှိတယ်အဲ့တော့ကြိုက်တဲ့နေရာမှာနာမယ်ထုံမယ်နောက်ကဖျားရင်ဖျားမယ်အဲ့ဒီနောက်ပိုင်းမှာအာယုံရောလက္ခဏာကြီးပေါ်လာကအဲ့လိုမပြောတော့ဘူးဆိုရင်ပူပန်နေစိတ်ရှုပ်ထဲစိတ်တွေကြောင်ရှောက်ချားရဖြစ်တဲ့သေရည်တွေတများများနဲ့သေရည်ကြမယ်အစာမျိုးရခက်မယ်ရေတောက်လို့မရဘူးဒါရေမြင်ကြောက်ပြီးတော့ခါတယ်ဝေယူပြန်လို့တက်တာပေါ့နော်နောက်ဆုံးလေဖြတ်ပြီးသေရတာပါပဲနော်အဲ့တော့ခွေးယူပြန်ရောဟာအင်မတန်ကြောက်စရာကောင်းပါတယ်အဲကြောင့်ကျွန်တော်ကာကွယ်ဆေးဟူတော့ဗာပဲဖြစ်ဖြစ်ခွေးဟာယူတယ်မယူတယ်မဆုံးဖြတ်ခင်ကာလမှာကြိုက်ခံပြီးဆိုရင်တော့ထူတာအကောင်းဆုံးဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမရဲ့စီစဉ်ကိုအခုလိုကြာတာပရိနေညပိုင်းမှာအတိတ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်
မတီမာဒုတိယမကြခဏကြားနေရတယ်ခိုးဆိုးလူရဲ့ဟုတွေချစ်ခင်လူတွေအကြအခက်မတင်လို့ခက်ရန်ဖြစ်ပွားရုံမကအကျဉ်ဖက်တက်ဖြတ်တဲ့အထိဒေါသပတ်ကွဲရတဲ့အဖြစ်တွေဟာစည်ရဲမွဲတီမှုနဲ့စဝင့်နေရေးတက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစစ်မြစ်တွေကိုကြွန့်ကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမြင်းမြန်းကျင်ကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ရပါရှင်
VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနေ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြပါရမယ်။မြမလက်နက်ကင်ပြိပခမှာကလေးစစ်သားတွေပါဝင်တဲ့အခမ်းအနားကိုဦးအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရစေရှင်။
မဟာအစိုးရတပ်ကအပြည်ပြည်ဆိုင်ရာစစ်ပညာရေးရာတွေတင်ကြားရေးနဲ့လက်ကျင်ရေးအတွက်2008ကပြဋ္ဌာန်းထားတဲ့ကလေးစစ်သားတပ်မြင့်ရေးဥပဒေ Child Soldier Prevention Act ကိုမြန်မာပြည်မှာအသုံးမပြုတော့ဘူးလို့ September 28ရက်နေ့ကအမေရိကန်သမ္မတဥပမာကကြေညာပါတယ်။ဒါဟာမြန်မာပြည်မှာကလေးစစ်သားကိုအမေရိကန်အစိုးရကလစ်လျူရှုတာဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။အော်တိုဘာခွန်ရဲ့နေ့ကဒဏ်ခတ်မှုရုပ်သိမ်းတဲ့အခါမှာမိုးရစ်ဆေးဝါးမပါတယ်လို့စစ်တပ်ကချွင်းချက်ပေးတယ်လို့မြင်ကြပါတယ်။အသက်18နှစ်မပြည့်တဲ့ကလေးတွေကိုတပ်သားအဖြစ်လက်ခံထားတဲ့လုပ်ရက်ကိုတိတိယောက်ယောက်အရေးယူဖို့12ဦးကော်မတီကိုသဗ္ဗရဦးထင်ကျော်ကလွန်ခဲ့တဲ့မေလ17ရက်နေ့ကဖွဲ့စည်းပါတယ်။ဒါပေမဲ့ဒီကော်မတီမဖွဲ့မီကတည်းကကလေးစစ်သားကိစ္စမှာနာမည်ကောင်းရရှိဖို့စစ်တပ်ကကြိုးပမ်းလာဖို့ရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာကလေးစစ်သား900ကျော်ထွက်ခွင့်ပြုပြီးကလေးစစ်သားစုဆောင်းမှုနဲ့အရေးယူခံရတဲ့စစ်မှုထမ်းတွေရှိတာကိုမတ်လမှာမြဝတီသတင်းဌာနကကြေညာပါတယ်။9နှစ်အတွင်းကလေး800ကျော်တက်ကထွက်ခွင့်ပြီးပါတယ်
။လန်နက်ကင်တပ်ဖွဲ့အသီးသီးကလေးစစ်သားစုဆောင်းမှုကိုလန်ဒန်ခြေဆိုင် Child Soldiers International အဖွဲ့က A Law Unto Themselves ဆိုတဲ့အစီရင်ခံစာမကြာမီကထုတ်ပြန်ထားပါတယ်။လနက်ကိုင်ပြိပခါမှာပါဝင်တဲ့တပ်ဖွဲ့90လောက်ဟာကလေးစစ်သားကိုအသုံးပြုကြတယ်လို့ဆိုပါတယ်။အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကလနက်ကိုင်အုပ်စုတွေဟာကလေးစစ်သားအသုံးများပြီးအာရှမှာမြန်မာနဲ့ဖိလစ်ပိုင်ဟာကလေးစစ်သားအများဆုံးသုံးတယ်လို့သိရပါတယ်။ KIA ကချင်လူမျိုးရေးတပ်ဖွဲ့ကညင်းဆိုပေမဲ့ KIA ကြီးစိုးတဲ့အရက်မှာတအိမ်တယောက်လုံးနဲ့စစ်သားစုဆောင်တာမို့ကလေးတွေစစ်ထဲရောက်ကုန်တယ်လို့ဆိုပါတယ်။ KNLA ကရင်လူမျိုးရေးတပ်ဖွဲ့နဲ့ဝတ်တပ်ဖွဲ့ဟာလည်းကလေးစစ်သားတွေကိုအသုံးပြုကြကြောင်းသိရပါဗျ
။လွန်ခဲ့တဲ့နှစ်ကကုလသမဂ္ဂကလေးများရန်ပုံငွေ UNICEF အဖွဲ့ဟာပန်းဆန်းကိုတွားရောက်ပြီးဝတ်ပြည်နယ်သွေးစင်းညီရီအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။အစိုးရတပ်အပါအဝင်ကလေးစစ်သား၃နဲ့တပ်ဖွဲ့၈ဖွဲ့ထဲမှာဝတ်ပါရာကိုလည်းဝါကလက်ခံပါတယ်။ကလေးတွေကိုတာဝန်ယူမဲ့သူမရှိလို့တတ်သေးသွင်းရလားလို့ဝတ်ဘက်ကဆိုပါတယ်။ကူညီတဲ့အနေနဲ့တက်ကစောင့်ရှောက်တိုင်းရင်ကလေးစစ်သားဖြစ်လာရတာလို့ဆိုပါတယ်စစ်တိုက်တဲ့အဖွဲ့တွေမှာကလေးစစ်သားအနည်းနဲ့အများရှိတတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာပုံကန်ထကြတဲ့သဘုံအဖွဲ့၃ဘွဲ့မှာကလေးစစ်သား1000ကျော်ရှိနိုင်ပြီးတိရိလင်္ကာပြည်တွင်းစစ်မှာကလေးစစ်သား6000အထိရှိခဲ့ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်မှာလည်းကလေးစစ်သားသိမ်းနဲ့ချီပြီးပါဝင်ခဲ့ကြပါတယ်
ဘဝရှင်တန်ဖို့အတွက်ကလေးဘဝမှာတတ်သေးရောက်သွားပြီးစစ်သားဖြစ်လာသူတွေရှိပါတယ်။မိဘမဲ့ကလေးကိုမွေးမြူပြီးစစ်သားလုပ်ခိုင်းတာဖြစ်ပါတယ်။စစ်သားမွေးမြူရေးစခန်းကိုရဲညွန့်လို့အမည်ပေးထားတာမို့လူငယ်အသင်းလိုထင်ယောင်ထင်မှားဖြစ်နိုင်ပါတယ်။9နှစ်သားက15နှစ်သားအထိရဲညွန့်ကြောင်းမှမွေးပြီး16နှစ်သားအရွယ်မှာစစ်သားအဖြစ်စုဆောင်းခံရပါတယ်။မားဆာလာခင်မှာရဲညွန့်ကြောင်းခစ်စားပါတယ်။ဝတ်တပ်ဖွဲ့မှာလည်းရဲညွန့်ပုံစံအတိုင်းစစ်သားမွေးမြူရေးလှုပ်ထားတာဖြစ်ပုံရပါတယ်ကလေးစစ်သားဟာလုံးဝအမိတ်နာခံတဲ့အတွက်လူကြီးစစ်သားထက်ပိုပြီးခိုင်းကောင်းတယ်လို့သတ်မှတ်ကြပါတယ်ကလေးကိုနှီးမျိုးစုံနဲ့စီယုံတင်သွင်းပြီးစစ်တိုက်ခိုင်းသူဟာလူကြီးဖြစ်တဲ့အတွက်ကလေးစစ်သားပပျောက်ရေးဟာလူကြီးရဲ့တာဝန်ဖြစ်တယ်လို့ဆိုပါတယ
်ကလေးကိုတတ်သေးသွင်းပြီးစစ်တိုက်ခိုင်းတာဟာပြည်တွင်းပြည်ပဥပဒေကိုချိုးဖောက်တာဖြစ်လို့ရာဇဝတ်မှုကျူးလွန်တာနဲ့အတူတူပါပဲမြမကာကွယ်ရေးအဥပဒေကုလသမဂ္ဂကလေးအခွင့်အရေးဥပဒေအရအသက်18နှစ်မပြည့်ရင်စစ်မှုထမ်းခွင့်မရပါဘူး1959ပြည်သူ့စစ်အဥပဒေနဲ့2010ပြည်သူ့စစ်မှုထမ်းဥပဒေမှာလည်းအသက်18နှစ်ပြည့်သူကစစ်မှုထမ်းဖို့စင့်ခေါ်ခွင့်ရှိတယ်လို့ဆိုပါတယ်အစိုးရတပ်ထဲမှာကလေးစစ်သားရှိနေတာဟာမှားယွင်းစုဆောင်းမှုကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းအောက်တိုဘာလ3ရက်နေ့မှာစင်ကြေပေးသွားပါတယ်လုံးရတဲ့ဩဂုတ်လအထိစစ်ဘူ80ကျော်နဲ့စစ်သား400ကျော်ကိုကလေးစစ်သားစုဆောင်းမှုနဲ့စစ်တပ်ကအရေးယူခဲ့တယ်လို့ဆိုပါတယ်မြန်မာပြည်မှာကြောင်းမနေနိုင်တဲ့ကလေးလူငယ်တွေတန်းချီပြရှိနေတာမို့ရရအလို့ဝင်လို့ကြတဲ့ကလေးတွေအများကြီးရှိပါတယ် လက်နက်ကင်ပြိပကဖြစ်ပွားရာဒေသမှာလက်နက်ကင်အဖွဲ့အစည်းတွေဟာအများအားစစ်သားစုဆောင်နေရပါတယ်စစ်တိုက်ခြင်းနဲ့လူငယ်ဥယျာဉ်နေပါလာလီလီကလေးစစ်သားကိုအသုံးများလီလီဖြစ်ပုံရပါတယ်ဒါကြောင့်ငင်းချမ်းရေးရမှာပဲကလေးစစ်သားဥယျာဉ်နေပါလာပွဲရှိပါတယ်ခင်ဗျာ
ဥောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုခုလိုကြတာပြည်နေညပိုင်းမှာတစ်ချိန်နှาศင်နိုင်ပြီးတနင်္ဂနွေနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်နှาศင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနှาศင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ PNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာအစိုးရတမတော်ကနေစစ်အင်အားတွေတုံ့ပြန်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်မယ်လို့ KIA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်းနှုံးနဲ့ရေတိတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရတယ်ဆိုတာနဲ့ကချင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ချင်းပွေ KBC စစ်ဆောင်စခန်းမှာဇဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်အင်အားတွေတိုးမြင့်နေစေအနေထားတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်မဲ့အခြေအနေမှာရှိအောင်မယ်လို့ကချင်လူ့လည်ရေးတပ်မတော် KIA ဘက်ကပြောဆိုပါတယ်လက်ရှိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIA အမာခံတပ်စခန်းတွေရှိတဲ့ Nkambum တောင်နဲ့ Laiphong Boom တောင်မှာစစ်ကူတွေအမြောက်အများထိုက်ရောက်နေတယ်လို့ KIA သတင်းနဲ့ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အဲ့ဒီစခန်းတွေကိုတပ်မတော်ကလက်နက်ကြီးတွေနဲ့အကြိမ်ကြိမ်ပစ်ခတ်နေခဲ့ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့အတူအင်အားတွေတိုးပြီးဆစ်ဆင်နေတဲ့အတွက်နေ့စဉ်တင်းမာမှုတွေရှိနေသလိုနှစ်ဖက်အထိနာတာရှိတယ်လို့ဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်အခုလိုတပ်မတော်ဘက်ကပြင်းပြင်းထန်ထန်ထိုးဆစ်ဆင်တိုက်ခိုက်နေတဲ့လောက်ရဟာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်ထွန်းရေးကိုဖျက်ဆီးနေခြင်းနဲ့ပြည်တွင်းစစ်မီးကိုပုံမှန်ကြီးထွားပြန့်နှံ့လာအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ KNO ဘူဟိုကော်မတီကအောက်တိုဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။ရခိုင်ပြည်နယ်မောင်းတော်နဲ့ရတိတောင်မြို့နယ်တွေကနေချာဆောင်တပ်စခန်းကိုအကြမ်းဖက်တမားတွေတိုက်ခိုက်ခံရပြီးတဲ့နောက်ထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရရင်ကနေစွန့်ခွာနေကြရပါတယ်။နေရစွန့်ခွာလာသူအများစုမှာမြို့တမီကလေးနဲ့တက်ကြီးရွယ်အိုတွေအများစုဖြစ်ပြီးမောင်းတော်ကြောက်တော်နဲ့စစ်တွေမြို့နယ်ကိုနေ့စဉ်ရက်ဆက်ဆွထလို့ခိုလုံဖို့ရောက်ရှိလာသူတွေဟာကျေးရွာပေါင်း50ကျော်ကလူပေါင်း 3,000 ခန့်ရှိနေပြီဖြစ်တယ်လို့ဒုက္ခတွေကိုကူညီပေးနေတဲ့လူတွေကပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းမှုတွေလုပ်နေပေမဲ့တိုက်ခိုက်ခံရတဲ့နေချာဆောင်တပ်စခန်းတွေကပါရတဲ့လက်နက်အများစုမှာအကြမ်းဖက်တမားတွေရဲ့လက်ထဲမှာရှိနေတဲ့အတွက်ရခိုင်တိုင်းရင်းသားတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့မောင်တော်မျိုးကမြို့မိမျိုးဖတ်တို့ကပြောပါတယ်။မောင်တော်နဲ့ပူရီတောင်မြို့နယ်တွေကိုမြမအစိုးရကစစ်စင်ရင်းနယ်မြေအဖြစ်တတ်မှတ်ပြီးနေမြေရှင်းလင်းမှုတွေလုပ်နေတဲ့အတွက်ပြစ်ခတ်မှုတွေနေ့တိုင်းရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်။
မြန်မာတပ်မတော်အနေနဲ့တိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်နေမှုကိုချက်ချင်းရပ်တန့်ဖို့ချင်းပြည်နယ်ရဲ့မြို့ကြီးနှမြို့ဖြစ်တဲ့ဟာခါထန်တလန်မြို့တွေမှာထောင်နဲ့ချီတဲ့ချင်းပြည်သူတွေကနေအောက်တိုဘာလ18ရက်နေ့ကလမ်းမပေါ်ထွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ထောင်နဲ့ချီတဲ့ချင်းပြည်သူတွေဟာကချင်ထိုးစစ်တိုက်ပွဲများချက်ချင်းရပ်ရှမ်းထိုးစစ်တိုက်ပွဲများချက်ချင်းရပ်တိုင်းရင်းသားများသည်မြန်မာတပ်မတော်ဤရန်သူမဟုတ်စတဲ့စာတမ်းပါပိုစတာတွေကိုကန်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်
တနင်္ဂနွေလုံးပြစ်ခတ်ရက်စရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်နဲ့ရှမ်းလက်နက်ကင်တပ်ဖွဲ့ထိန်းချုပ်နယ်မြေတွင်အစိုးရတပ်မတော်နဲ့တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းတွေကိုစုံစမ်းစစ်ဆေးဖို့တပ်မတော်နဲ့အတူပူးတွဲစစ်ဆေးရေးကော်မတီတရဖွဲ့စည်းဖို့တဘောတူညီလိုက်ပါတယ်စုံစမ်းစစ်ဆေးရေးကော်မတီကိုဖွဲ့ဖို့အောက်တိုဘာ2ရက်အပတ်အတွင်းကပဲခူးတိုင်းဒေသကြီးတောင်ငူမြို့နယ်မှာတဘောတူညီခဲ့ကြတာပါ Shambi down by Munkung, Mune, Tong Lounge, also Dima, she did Shambi Dumdo Sakan, a gin Sarita Pubin Yesakango, Dumdo Gani, Tosis in Takai Kelo, Didakan, the town can see Beshaun Kayaraba, Eddie Jango Song San, Sisipo, Shambi Dumdo, RC, SSSS, Gale, so Zilangnet, so Shauhango, Dawan Beta, Lu, Shambi Dumdo, Dambin Kanzo Kunsai Gabiobare, Song San Sisipo, Dre a cook October, Daddy about doing Satin Domelu, let the Abare.
ကချင်ပြည်နယ်ချီဖွေမျိုးရှိဒေသခံတိုင်းရင်းသားများဖြစ်ကြတဲ့လောင်ဝော်လက်ချိတ်ငေါ်ချန်းတိုင်းရင်းသားတွေကနေ၂၁ရာစုပင်လုံညီလာခံပထမအကြော်မှာလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီကလီစုကိုပိုင်အုပ်ချုပ်ခွင့်ရတောင်းဆိုမှုနဲ့ပတ်သက်ပြီးပြန်လည်ပေးဖြတ်ပေးဖို့လမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေပူတာအိုမချမ် lo la at de lu myo yi patipakha re phit paw sin nai ne atwa aku lo pe phyat pe bo taung so ya da phit de lo le chait sa pe ne yin chee mu committee win do ji kho myo ga byo ba de buddha o ma chang paw khong lang phu so lo ne chi phwe myo ne nga myo ne ma li su tai yin da re ha ta cha tai yin da re that lu u yi po mya bi li su lu myo mya ta sat ti ni thai ya ni ya de ta phit de atwa upade paung atwin ga da taung so chin phit de lo li su a myo da phwin phyo to tae ye party du lay party ukkhata u shwe min ga byo ba de
ဒီတင်းတော်တွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်မြောက်ပိုင်းရှိချီပွေ
Lashi Chibwe KBC Sishang Zakama Chungtwe Niyare Khe Khe Dune Patepi Chibwe KBC Sishang Zakanga Dokha Te To Luan Noga Ni Akhu Lu Pyo Baare
Sishang Akhima Do San Du De Nao Pima Heng Phu Du De Tapya Du De Nao Pima Chong Ta Diya Sa Ouk Ba Yana Bo Aram Yu Du De Jama Yi Makaun Ne Du De Se Gu Da Ara Se Lu De Akhu De Se Mishi Do Aru Pshite
Chibwe Miu Ha Lama Se Do Ye Elun Khe Khe Re Niyare Pshipi Kunyi Pe Yi Pwe Dwe Dere Miriya Dwe Ayao Pao Ne Dulu
အခုညီတွေရောက်ရှိလာတဲ့ချင်းတွေအားဆိုရင်လည်းအရန်လောက်ကြားလေးရှိတယ်လို့ဒုက္ခတွေတွေကပြောပါတယ်ဒုက္ခတွေစကန်တွင်ကျမ်းမာရေးချီနေတဲ့ပတ်သက်လို့တော်လန်းတော့ကနေဆက်ပြောတာကတော့ဖြားတယ်လို့လည်းအတကုံဖြားတာပဲစီယုံတည့်ဆိုရင်လည်းခြံရန်လိုကစီယုံတည့်ပတ်စံမပေးရဘူးပါညာပြောတာပေးတာပဲသူအလကားပြောတာထောက်ခံစားတော့ပေးလိုက်တယ်ဟုတ်ရင်လည်းပေးတယ်အခုတလို့လည်းဟိုမှာပိုက်တော့ခွေးတာလဲ၆တင်းကုန
ကရင်နှစ်ချင်းခရိယံဖွဲ့ချုပ်KBC ကနေဟင်ဘူး6000နဲ့ရှက်လုံဖောင်ဒေးရှင်းကတကူရေးတန့်ရှင်းတဲ့ပတ်သက်တဲ့အသုံးဆောင်တွေကိုထောက်ပပေးခဲ့တာဖြစ်ပါတယ်။2019ခုနှစ်နှစ်စံပိုင်းကစလို့ကမ္ဘာစံနာရိတ်ကဘွဲ့
WFE ကနေစစ်ဘေးရှောင်တွေအတွက်ရိခါရှော့ချလိုက်တဲ့အပြင်ကချင်နှစ်ချင်းခရိယံဖွဲ့ချုပ်KBC နဲ့ရှက်လုံဖောင်ဒေးရှင်းတို့ကအခုနှစ်အတွင်းအကူအညီတွေထပ်မံရောက်လာခြင်းမရှိတော့ဘူးလို့KBC အမှတ်နှစ်စစ်ရှောင်စခန်းတာဝန်ခံဦးလက်တော်ထောက်ခံကပြောပါတယ်။ဟင်းဘူးတပ်တန်တော်အဲအရင်နှစ်ကတည်းကကBCရနဲ့ထောက်ပံ့မယ်အခုတော့ကတနည်းလောက်ရှိသွားပြီBCရထောက်ပံ့မှရှိတော့ချီဝေဆုံနေမြေတွင်KBC စစ
KBC စစ်ဆောင်စခန်းတစ်ခုဟာ2012ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဆက်ပြီးတော့အမျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းဟာကျန်းမာရေးအခြေအနေကြောင့်နဲ့ပါတီတွင်းညီညွတ်ရေးအားနည်းမှုတွေကြောင့်ပါတီကနေရာသက်ပန်နှုတ်ထွက်ဖို့စတင်ထားပြီးဖြစ်ပါတယ်။ဝိုင်းရေးနိုင်ငံရေးသမားတဦးဖြစ်သူနိုင်ငွေသိန်းအနေနဲ့နိုင်ငံရဲ့နေအခုလိုနှုတ်ထွက်သွားတဲ့အပေါ်ဘလို့အမြင်တွေရှိနေပါသလဲဆိုတာကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မော်မျိုးသားပါတီဥက္ကဋ္ဌနိုင်ငွေသိန်းအနေနဲ့ပါတီကနေနှုတ်ထွက်စာတင်ထားတာနဲ့ပတ်သက်ပြီးပါတီထွေထွေသွင်းရမှုနှစ်ဖြစ်တဲ့နိုင်စုမြစ်ကအခုလိုပြောပါဗျ။
အမှန်မှာတော့ကျွန်တော်တို့ဥစားကဒီပါတီကိုသူကတိုးတက်စေချင်တယ်ပေါ့ဗျာ။သူကောင်းစေချင်တယ်ဒါပေမဲ့အခက်ခဲတွေများတော့ဒီကျွန်တော်တို့ပါတီမှာပါတီရဲ့ညီညွတ်ရေးကိုတိဆောက်ဖို့အားတည်တယ်။ချစ်လက်တဲ့ပါတီ၊ပိတ်တည်တဲ့ပါတီပေါ့နော်။အဲလိုမျိုးသူကဖြစ်ချင်တယ်ဒါပေမဲ့ပါတီတွေမှာအပြိမဲ့ခံရရှိတာပုဂ္ဂိုလ်တချို့တွေလည်းဆရာရဲ့အမြင်နဲ့တွေ့ပြီးလုပ်ငန်းတွေလုပ်ဆောင်ချက်တွေရှိတယ်ဒီကဘောမဆရာအားလုံးအမြင်ရှိတယ်ဒီလိုစစ်ဆောင်တင်တာပဲဖြစ်တယ်
Pati Okata Nangwe Tank Nok Tosa Tin Nachin Bo, Akrupala Nasana Yane Machimbame, Bo Comedy, Siwe Masson Piatoma Pipi, Pati Okata Nangwe Tay and Lanyon Chat Time, Sella Shoutlan Toya Melule, Nasu Mika Pio Vare. At the Gosale Nishipi Pit, Nangwe Tayha, Chang Nabawakare, Pamalola Ye, Twananga Ye Logate, Win Yoke Vare, Nok by Maro, Monanga Ye Logate, Go Chisom Pi, Win Yoke Vare, Nangwe Tay and Nanga Ye Piatan Kare, Chinigo, Mimin Waka, Akulu.
ပြောပါတယ်မဆလာဖြစ်တခြားတော့မှာသူကမောဆောင်ရေးဘုကော်မတီကြံတော့မှာဟုတ်တာတော့ပြီးတော့မွန်နူတာရေးဆက်လုပ်တယ်ချက်ချင်းတမိတ်ဖြစ်တဲ့ကြတော့မွန်နူတာပြည်ပြည်ဖွဲ့လို့ထောက်တယ်ကိုယ်စီကဘွဲမှာယူကဘွဲကိုဖာအမှုနယ်မှာဘွဲနဲ့ကိုယ်စီတော့ဘိုင်းနိုင်ငံရေးတခြားဘုတောက်လျှောက်လုပ်လာတယ်သူတို့ပါတီကဟိုဖြစ်တဲ့ခံဖြစ်သွားတယ်ပေါ့ခေါ့အဲ့ဒီဖြစ်တဲ့ခံဒီထဲမှာလည်း
ိုင်းမှာလည်းစံပြရလောက်တဲ့ပုံကူတူဖြစ်တယ်လို့လည်းမင်းမင်းွယ်ကပြောပါတယ
်။လူမျိုးကတော်တော်ပုံနိုင်ငံကြီးနဲ့ပထမမျိုးတည်းရဲ့သူကနောက်ဆုံးလူပဲဒုတိယပိုင်းကျတော့တယ်ဒီကောင်းလောက်ပိုင်းမှာတော့လုံးဝဆုံးကုန်ပြီ
။နိုင်ငံတိုင်းဟာနိုင်ငံရေးအမျိုးသားရေးလှုပ်ရှားမှုလုပ်ငန်းစဉ်တွေကိုဘာတီဩက္ကဋ္ဌရာသူကနေနှောက်မထွက်ခင်အချိန်ထိသဆိုင်မမတက်ကြွလှုပ်ရှားလှုပ်ဆောင်လာခဲ့သူလည်းဖြစ်ပါတယ်။
ခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်ပြည်နယ်မှာအစိုးရတပ်မတော်တပ်ဖွဲ့တွေကနေစစ်ရင်အားတွေတိုးမြင့်နေတဲ့အခြေအနေတွေကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်အောင်မယ်လို့ကချင်လူ့လက်ရေးတပ်မတော် KNA ဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မောင်တောနယ်ရသေးတောင်မြို့နယ်တွေကထောင်နဲ့ချီတဲ့ဒေသခံရခိုင်တိုင်းရင်းသားတွေနေရက်ကနေစွန့်ခွာနေကြရပါတယ
်။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
ထိုင်းနေဆက်ဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အဲ့ဒီအချိန်ပိုင်းတွေမှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါရဲ့ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုညပိုင်းအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကတလှည့်ပြောပြပေးပါဦးမယ်ရှင်။
Republican Party ရဲ့သမ္မတလောင်း Donald Trump ကရွေးကောက်ပွဲစနစ်ကသူ့အပေါ်မှာမှန်မှန်ကန်ကန်မရှိဘူးဆိုတဲ့သူ့ရဲ့ရွေးကောက်ပွဲမျက်စိစည်းဝေးအဖွဲ့ကပြောဆိုထားတာကိုမနေ့ပုတ်ထုံးနေ့ညကလုတ်တဲ့သမ္မတလောင်းစကားစစ်ထိုးပွဲမှာထပ်မံပြောဆိုပြီးနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်ကိုလက်ခံပါမယ်လို့ပြောဆိုဖို့ကိုညှင်းပယ်ပါတယ်။အဲ့ဒီအချိန်ရောက်မှကြည့်မယ်လေလို့လည်း Mr. Trump ကပြောဆိုခဲ့တာပါ။ဒါအပြင်သတင်းမီဒီယာတွေကလည်းမဲဆန္ဒရှင်ရဲ့စိတ်ထဲကိုသူ့ကိုမထောက်ခံဖို့ရိုက်သွင်းနေတယ်။နောက်ပြိုင်မဲ့ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ဟာဆိုရင်ရှင်းပြန်ရွေးကောက်ခံခွင့်တောင်မရသင့်ဘူးလို့ယုံကြည်တဲ့အကြောင်း Mr. Trump ကပြောဆိုခဲ့ပါတယ်။ Iraq ဝန်ကြီးချုပ်ကမိုဆူးမြို့ကို IS တို့လက်ထက်ကနေပြန်လည်တိုက်ခိုက်သိမ်းပိုက်တဲ့စစ်စင်ရေးဟာအရင်မှန်းထားတာထက်အများကြီးပိုမြန်သွားတယ်လို့ထုတ်ဖော်ပြောဆိုပါတယ်။အီရတ်ဝန်ကြီးချုပ် Haider al-Abadi အနေနဲ့အနောက်နယ်အရှေ့လေပိုင်းဒေသနိုင်ငံတွေကနိုင်ငံချိုင်းဝန်ကြီးတွေနဲ့ဆွေးနွေးပွဲမှာအခုလိုအစ္စလာမ်ရဲ့အစွန်းရောက် IS တွေကိုမောင်းထုတ်ပြီးနောက်ပိုင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုဘယ်လိုပြန်ထူထောင်မလဲဆိုတာကိုပဲရစ်မြို့မှာဆွေးနွေးရင်းအခုလိုထုတ်ဖော်ပြောဆိုတာဖြစ်ပါတယ်။မနေ့တုန်းကလည်းအီရတ်ကမဟာမိတ်တပ်ဖွဲ့မြေပြင်စစ်ဆင်ရေးတပ်မှုအမေရိကန်ဗိုလ်ချုပ်က IS စစ်သွေးကြတွေတင်ထားတဲ့မိုဆူးမြို့ကိုပြန်တိုက်ခိုက်သိမ်းပိုက်နေတဲ့အီရတ်တပ်တွေအနေနဲ့ဆက်ပြီးဖြစ်တိုက်ပေးကြဖို့ကိုတိုက်တွန်းခဲ့ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်လူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ခံရက်စဲရေးကိုနောက်ထပ်24နာရီထပ်ထိုးဖို့အမိန့်ပေးထားတယ်လို့ရုရှားကပြောဆိုပါတယ်။ဆီးရီးယားနဲ့ရုရှားတို့ကအလက်ပိုမြို့အပေါ်လေကြောင်းတိုက်ခိုက်မှုတွေကိုအင်ကာနီကအစလို့ရက်စဲခဲ့တာဖြစ်ပြီးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးကဒေသစံတော်ချင်းကြာသာပတိနေ့ညနေ9နာရီမှအဆုံးသတ်တာဖြစ်ပါတယ်ရှင
်။ကြာသာပတိနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သွားရရှင်များနဲ့တို့ကမြန်မာပြည်သူပြည်သား အားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.